Welcome to the Voice of America in Burmese.
明格拉瓦先, VOA မြန်မာပိုင်းစီစဉ်ရဲ့ 2020 ပြည့်နှစ် ဩဂုတ်လ 25 ရက်နေ့ အင်္ဂါနေ့ မနက်ခင်း မြန်မာစံတော်ချိန် မနက် 6 နာရီကနေ 9 နာရီ အစီအစဉ်ကို မြို့တော် Washington DC ကနေ စတင် ထုတ်လွှင့်ပါပြီ American Bureau Suma COVID-19 ကူးစက်ပြန့်နှံ့မှုအခြေအနေအရ VOA မြန်မာပိုင်းစီစဉ်ကိုပုံစံသစ်နဲ့ထုတ်လွှင့်ပေးနေပါတယ် American Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံကိုတနင်္လာနေ့မှာစတင်လိုက်ပြီးသမ္မတဒေါ်နယ်ထရန့်ကိုဒုတိယလေးနှစ်သမ္မတသက်တမ်းအတွက်ပါတီကိုစားပြုရွေးကောက်ခံဖို့ထပ်မံရွေးချယ်လိုက်ပြီးဖြစ်ပါတယ်။ South Carolina ပြည်နယ်ရှာလော့မြို့မှာကျင်းပနေတဲ့ Republican Party ညီလာခံမှာသမ္မတထရန့်မင့်ကွန်းပြောပါတယ်။
It's the fake news. I don't want to be accused of anything. But what it means is they're trying to steal the election from the Republicans. That's what it means in a very, very nice way.
ရေးချီဆုံးရွေးကောက်ပွဲဖြစ်ကြောင်းသမ္မတထရန့်ကပါတီကိုယ်စားလှယ်တွေကိုပြောခဲ့တာပါအခုရွေးကောက်ပွဲမှာစားရိုက်ကနေစပီးပို့မဲထင်မှုနဲ့ရွေးကောက်ပွဲကိုအကြံဖန်လုပ်ဖို့ဒီမိုကရက်တစ်ဂျန်စီနေတယ်လို့လဲသမ္မတကဆွဆွဲပါတယ်ရီပပ်ဘလစ်ကန်ပါတီနိုင်ငံလုံးဆိုင်ရာညီလာခံမှာသမ္မတထရန့်အနေနဲ့ ၄ရက်ဆက်တိုက်ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကိုထိုးနှက်ဝေဖန်ဖို့လဲရှိနေပါတယ်ပြီးခဲ့တဲ့သတင်းပတ်ကကျင့်ပါခဲ့တဲ့ဒီမိုကရက်ပါတီနိုင်ငံလုံးဆိုင်ရာညီလာခံကတော့ကိုရိုနာကပ်ဘေးကြောင့်လူစုလူဝေးလုတာကိုရှောင်ရှားပြီးပါတီသမ္မတလောင်းရွေးချယ်မှုကိုအွန်လိုင်းကနေကျင့်ပါခဲ့ကြတာပါရီပပ်ဘလစ်ကန်ပါတီကတော့တမျိုးတစ်ပုံစီစဉ်ထားပါတယ်မြောက်ကယ်ရိုလိုင်းနာပြည် အင်ကာနေကနေဂျာတာဘရင်းနေထီကတော့အခမ်းအနားအများစုကိုမြို့တော်ဝါရှင်တန်မှာပြုလုပ်မှာဖြစ်ပါတယ်။ပါတီညီလာခံနောက်ဆုံးညမှာတော့အင်ဂျူရောတောင်ဘက်မြက်ခင်းပြင်မှာသမ္မတထရန့်ကပါတီသမ္မတလောင်းအဖြစ်လက်ခံတဲ့မင်ကွန်းပြောဖို့လဲစီစဉ်ထားပါတယ်။အရက်စော်ဘွားများပြည်တော်စု UAE ကိုအမေရိကန်ဘက်ကလက်နက်ရောင်းချမှုတွေမှာအရှေ့လယ်ပိုင်းဒေသတွင်အစ္စရေးရဲ့စီရေတောင့်တင်းအားသာစီရေးကိုအတိအချာထည့်သွင်းစဉ်းစားဆောင်ရွက်မှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။အမေရိကန်ဥပဒေအရအစ္စရေးစီရေအားသာချက်ရှိရေးကိုအလေးထားရမှာဖြစ်ပြီးဒီအချက်ကိုဆက်လက်လိုက်နာဆောင်ရွက်မယ်လို့ဂျေရုဆလင်မှာအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုနဲ့တွေ့ဆုံနာမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပ
ါ But we have a 20 plus year security relationship with the United Arab Emirates
as well. အမေရိကန်ဘက်ကစီရေနဲ့ဤပညာအထောက်ပံ့တွေပေးနေတဲ့ UAE နဲ့လုံချုံရေးပူးပေါင်းဆောင်ရွက်မှုကလည်းနှစ်ပေါင်း20ကျော်နေပြီလို့ဝန်ကြီးပွန်ပီယိုကထပ်လောင်းပြောပါတယ်။အမေရိကန်ဂျာဝင်ဆောင်ရွက်မှုနဲ့အစ္စရေးနဲ့ UAE ဂျာသဘောတူညီချက်ရရှိခဲ့ပြီးတဲ့နောက်အမေရိကန်နိုင်ငံခြားရေးဝန်ကြီးအရှိအလဲပိုင်းကိုခီးထွက်နေတာဖြစ်ပါတယ်။ဒီသဘောတူညီချက်ဟာဆိုရင်ဒေတာအတွင်းခေတ်တစ်ခုရဲ့အစဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ကပြောပါတယ်။ပါလက်စတိုင်းသမ္မတမမ်မုတ်ဆအဘက်စ်ကတော့ဒီသဘောတူညီချက်ကပါလက်စတိုင်းတွေကိုတစ္ဆာဖောက်မှုလို့ပြောဆိုထားပါတယ်။အပြင်းအထန်မကျန်းမာမှုကြောင့်ဂျာမနီကိုလေရင်နဲ့ပို့ဆောင်စေကူတာနေရတဲ့ရုရှားအတိုက်ခံခေါင်းဆောင်အလက်စီနေဗနီကိုစစ်ဆေးထားမှာအစိမ့်မိထားတဲ့လက္ခဏာတွေ့ရကြောင်းကုသပေးနေတဲ့စေယုံကဩဂုတ်လ24ရက်နေ့မှာထုတ်ပြန်ပါတယ်။နေဗနီကိုအထူးကျက်မှတ်ကုသဆောင်မှာကုသပေးနေစေဖြစ်ပြီးသတိမရသေးကြောင်းကျန်းမာရေးဆိုးဝါးပေမဲ့လက်ရှိအခြေအနေမှာတော့အသက်အန္တရာယ်အကြီးအကျယ်ဆိုးရိမ်စရာမရှိဘူးလို့ဆေးရုံထုတ်ပြန်ချက်ကဖော်ပြပါတယ်။စမ်းသပ်စစ်ဆေးမှုမှာကိုလီနက်စထရစ်အင်ဟီဘီတာဓာတုပစ္စည်းကနေအစိတ်အသင့်တဲ့လက္ခဏာမျိုးတွေ့ရတယ်လို့ Cherit ဆေးရုံထုတ်ပြန်ချက်ကဖော်ပြပါတယ်။အဂရီလိုက်စားမှုတိုက်ဖြတ်ရေးစီယုံလှုပ်ရှားသူနဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုဝေဖန်သူနေဗနီကဩဂုတ်လ20ရက်နေ့မှာတွမ်စ်မြို့ကနေမော်စကိုကိုသွားတဲ့လေယာဉ်ခီးစဉ်အတွင်းနာမကျန်းဖြစ်ခဲ့တာပါဘဲလာရုစ်ရွေးကောက်ပွဲရလတ်အပေါ်အငင်းပွားမှုနောက်ပိုင်းကာလရှည်တာဝန်ယူထားတဲ့ သမ္မတအလက်ဇန်ဒါလူကာရှန်ကိုနှုတ်ထွက်ရေးတောင်းဆိုတဲ့နိုင်ငံတော်ဆန္ဒပြပွဲတွေကိုပံ့ပိုးဖော်ဆောင်နေဆိုတဲ့ဆွဆွဲချက်နဲ့ထင်ရှားတဲ့အတိုက်အခံတက်ကြွလှုပ်ရှားသူနှစ်ဦးကိုအာဏာပိုင်တို့ဖမ်းဆီးလိုက်ပါတယ်။အတိုက်အခံများပူးပေါင်းဆောင်ရွက်ရေးကောင်စီရဲ့အဖွဲ့ဝင်နှစ်ဦးဖြစ်တဲ့အိုဂါကိုဘာကိုဘာနဲ့ဆာဂေးဒလက်စကီတို့ကိုမြို့တော်မင်းစ်မှာရဲတပ်ဖွဲ့ကတနင်္လာနေ့မှာဖမ်းဆီးတာလို့အတိုက်အခံကောင်စီကပြောပါတယ်။နိုင်ငံပေါင်း196နိုင်ငံမှာကိုဗစ် -19 ကူးစက်ခံအတည်ပြုလူနာတနင်္လာနေ့အထိ 23.4 သန်းရှိနေပြီးသေဆုံးသူကအနည်းဆုံး 8,900 ကျော်ရှိနေပါတယ်
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရမတော်မှာ VOA American အသံရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ကူးစက်မြန်အဆုတ်ရောင်ယောဂါ COVID-19 စစ်တွေမျိုးတွင်ပြန့်နှံ့ကူးစက်နေတဲ့ကိစ္စဟာရခိုင်ပြည်နယ်ကိစ္စသာမဟုတ်ဘဲပြည်ထောင်စုတစ်ခုလုံးလုပ်ရမယ့်ကိစ္စဖြစ်တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောပါရယ်ဒီကိစ္စကိုစိုးရိမ်စရာကိစ္စတဲ့ဖြစ်ရှင်းနိုင်တဲ့စိန်ခေါ်မှုတစ်ခုလို့သဘောထားကြဖို့လိုတယ်လို့လည်းမနစ်တင်းနှလာတွေကရခိုင်ပြည်နယ်အတွင်း COVID-19 ဖြစ်ပွားမှုနောက်ဆုံးအခြေအနေကိုအစီအခံရမှာထက်သွင်းပြောသွားခဲ့ပါရယ်အခုကိစ္စကိုရခိုင်ပြည်နယ်အခြေအနေကြောင့်မျက်နှာငယ်နေရတဲ့မြမလူတို့အနေနဲ့ခွင့်ရေးတခုအဖြစ်မြင်ဖို့လိုတယ်လို့လည်းပြောပါရယ
်ရခိုင်ပြည်နယ်အတွင်းမှာဆိုလို့ရှိရင်ကိုယ်ွယ်တဲ့ဘာသာအရာလူမျိုးအရာကွဲခြားမှုတွေရှိတယ်ဒီကွဲခြားမှုတွေကနေပြီးတော့အကျန်းဖက်မှုတွေအထိရောက်သွားတယ်ဒီအကျန်းဖက်မှုတွေကနေပြီးတော့မတည်ငြိမ်မှုတွေဖြစ်ပြီးတော့ကျွန်တော်တို့နိုင်ငံတနိုင်ငံလုံးကကမ္ဘာလေမှာမျက်နှာငယ်ရတဲ့အခြေအနေကိုရောက်ခဲ့ပါတယ်ဒါတွေကိုကျွန်တော်တို့ပြုပြင်နိုင်မှုဒီဟာတွေကိုပြန်ပြီးပြန်လည်နိုင်မှုအခွင့်အရေးတစ်ခုရတယ်လို့ကျွန်တော်တို့ပြည်သူပြည်သားတွေကိုမြင်ရှိကြပါတယ်တရားမလို့စစ်တွေမှာယောဂပြန်ပွားနေတဲ့ကိစ္စကိုစိုးရိမ်မှုနဲ့မတုံ့ပြန်မှန်းနဲ့တန်တိတ်ချာနဲ့တန်တိတ်ချာခိုင်မှန်းမှုနဲ့တုံ့ပြန်မှာကျွန်တော်တို့ဟာ
ဩဂုတ16ရက်ကစပြီးစစ်တွေမျိုးတဲ့ COVID-19 ယောဂကူးစက်မှုတော့မြင့်တက်လာတဲ့အပေါ်လူထုအကြားစိုးရိမ်ပူပန်မှုတွေထွက်ပေါ်လာချိန်မှာဒေါက်ဆန်းစုကြည်က COVID-19 နောက်ဆုံးအခြေအနေကိုအခုလိုတိုက်ပီကိုအစည်းအခမ်းအနားဖြစ်ပါတယ်စစ်တွေမျိုးတဲ့ယောဂကူးစက်ပြန့်နှံ့နေတာကိုထိန်းချုပ်ဖို့ပိတ်ပင်တာဟာယောဂကာကွယ်ရေးအတွက်ဖြစ်ကြောင်းတရားခွဲခြားထားတဲ့အစီအစဉ်တွေမှာအကူအညီပေးဖို့စစ်နောက်ဝန်ထမ်းအဖွဲ့တစ်ဖွဲ့ရခိုင်ပြည်နယ်ကိုတွားရောက်နေပြီဖြစ်သလိုနောက်ထပ်အဖွဲ့တွေတွားဖို့လည်းတိုက်တွန်းကြောင်းဒေါက်ဆန်းစုကြည်ကပြောပါတယ်အခုဖြစ်ပွားမှုဟာမြန်မာနိုင်ငံအတွင်း COVID-19 ဒုတိယလှိုင်းလို့သူ့အနေနဲ့ view စာကြောင်းနဲ့စစ်တွေမျိုးအတွင်းကဖြစ်ပွားမှုကနေတနိုင်ငံလုံးအတိုင်းအတာနဲ့ဒုတိယလှိုင်းမဖြစ်ဖို့အရေးပူးပေါင်းဆောင်ရွက်ကြဖို့လိုကြောင်းဒေါက်ဆန်းစုကြည်ကပြောပါတယ်ဩဂုတ16ရက်နေ့က21ရက်နေ့အထိ9ရက်တာကာလတဲ့ရခိုင်ပြည်နယ်မှာ COVID-19 ဓာတ်ခွဲအတည်ပြုလူနာသေ45ဦးတွေ့ရှိခဲ့ပါတယ်အဲဒီနောက်ရခိုင်ပြည်နယ်အတွင်းဓာတ်ခွဲအတည်ပြုလူနာဩဂုတ22ရက်နေ့မှာ22ဦး23ရက်နေ့မှာ8ဦးနဲ့24ရက်နေ့မှာ22ဦးရှိတယ်လို့ကျမကြီးနဲ့အကစားဝန်ကြီးဌာနကကြေညာခဲ့ပါတယ်တနင်္လာနေ့အထိအစိုးရကထုတ်ပြန်ထားတဲ့စီးရင်တွေအရမြန်မာနိုင်ငံမှာကိုဗစ်ကူးစက်သူ484ဦးရှိသွားပြီဖြစ်ပြီးကုသမှုခံယူပြီးပျောက်ကင်းလာသူက342ဦးနဲ့သေဆုံးသူ6ဦးရှိခဲ့ပြီးဖြစ်ပါတယ်မဲခေါင်မြစ်ကြောင်းတခြားရေလွှမ်းမှုနဲ့မိုးခေါင်မှုတွေနဲ့အတူဥတုရာသီပြောင်းလဲမှုကိုတိုက်ဖျက်ရမှာအသုံးပြုနိုင်ဖို့လန်ဆန်းမဲကောင်ရေအေးမြစ်ကိစ္စပူပေါင်းဆောင်ရွက်ရေးနဲ့တရင်အချက်လက်ဝေးမြရေးအစီအစဉ်ကိုလှုပ်ဆောင်သွားမယ်လို့တရုတ်ဝန်ကြီးချုပ်လီကာရှင်းကတင်းလာနေကပြောပါရယ်တရုတ်နိုင်ငံအတွင်းစီစဉ်နေတဲ့မဲကောင်မြစ်ရဲ့မြစ်ရေဆိုင်ရာတရင်အချက်လက်တွေကိုတခြားမဲကောင်မြစ်ဝါနိုင်ငံတွေကိုတစ်နှစ်ပတ်လုံးဝေးမြပေးသွားမယ်လို့တရုတ်ဝန်ကြီးချုပ်လီကာရှင်းကတတိယအကြိမ်မြောက်လန်ဆန်းမဲကောင်ပူပေါင်းဆောင်ရွက်ရေးအဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေရဲ့ဗီဒီယိုကတဆင့်ကျင်းပတဲ့အစည်းအဝေးမှာပြောလိုက်တာဖြစ်ပါရယ်မဲကောင်မြစ်ကော်မရှင်ရဲ့အဆိုအရတရုတ်မြန်မာလာအိုထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေရဲ့ဖြတ်ကျော်စီစဉ်တဲ့မဲကောင်မြစ်မြစ်နေမြဝန်ဒေသမှာပြီးခဲ့တဲ့2019ခုနှစ်နဲ့နှိုင်းဆိုင်ရင်ဒီနေ့မိုးရွာသွန်မှုကကျော့ကျပြီးမိုးကောင်မှုတွေနဲ့ကြုံတွေ့နေရပါတယ်။မိုးကောင်မှုနဲ့အတူတရုတ်နိုင်ငံအပါအဝင်မဲကောင်မြစ်ညာဒေသမှာဆယ်တွေအများပြားတိစောက်ထားတာကြောင့်မဲကောင်မြစ်ရေရောင်းနေကြဆင်းလာတဲ့အခြေအနေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်။မဲကောင်မြစ်ကြောင်းတခြားတိစောက်ပြီးဒါမှမဟုတ်တိစောက်ဖို့စီစဉ်ထားတဲ့ settlement စုစုပေါင်း140လောက်ရှိပြီးအများစုကတရုတ်နိုင်ငံထဲမှာဖြစ်ပါတယ်။မြစ်ကြီးတခြားရေနေတာကဆယ်ရီတိစောက်လို့ဆိုတဲ့အချက်ကိုတရုတ်နိုင်ငံကညှင်းဆို့ထားပါတယ်။ တရုတ်နိုင်ငံမှာလန်ချန်လို့ခေါ်တဲ့မဲခေါင်မြစ်ဟာဂျူနန်ပြည်နယ်ရဲ့စီစဉ်ပြည်ရနောက်ရှစ်တောင်အာရှနိုင်ငံတွေထဲဖြတ်သန်းစီစဉ်တာဖြစ်ပါတယ်။နိုင်ငံ၆နိုင်ငံပါဝင်တဲ့လန်ချန်မဲခေါင်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်ကို2016ခုနှစ်မှာစတင်ခဲ့တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးချမှတ်ထားတဲ့စီးမျဉ်းတွေကိုဖြေလျှော့ပေးတဲ့အနေနဲ့နှစ်နိုင်ငံမှာရောက်ရှိနေတဲ့သက်ဆိုင်ရာနိုင်ငံသားတွေအပြန်အလှန်ခီးသွားရောက်ခွင့်ကိုအစောဆုံးစက်တင်ဘာလထဲပြန်လည်ခွင့်ပြုပေးသွားဖို့မြန်မာနဲ့ဂျပန်နိုင်ငံတို့အကြားတင်းနှလာနေကသဘောတူလိုက်ကြပါတယ်။ဒီသဘောတူညီချက်ကိုအတိုင်းအမြန်ပုဂ္ဂိုလ်တော်ဆန်ဆူဂျီနဲ့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတိုရှီမစ်ဆူမိုတာဂီရိုနေပြည်တော်မှာသဘောတူလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။အခုသဘောတူညီချက်အရနှစ်နိုင်ငံမှာရောက်ရှိနေတဲ့နိုင်ငံသားတွေနဲ့နှစ်နိုင်ငံအတွင်းနှစ်ရှည်နေထိုင်ကြတဲ့သူတွေအနေနဲ့မိမိတို့သက်ဆိုင်ရာနိုင်ငံတွေကိုခီးသွွားဖို့အပြန်အလှန်ခွင့်ပြုပေးမှာဖြစ်ပြီးသူတို့အနေနဲ့ကာယောဂဆိုင်ရာချမှတ်ထားတဲ့စီကံတွေအရနေတွေမှာဒါမှမဟုတ်တိကျခွဲစောင့်ကြည့်ဖို့တမတ်နေရာတွေမှာဆက်လျက်နေထိုင်ရမှာဖြစ်ပါတယ်။ဂျပန်နိုင်ငံကမြန်မာနိုင်ငံအပါအဝင်စင်ကာပူ၊မလေးရှား၊ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေနဲ့လည်းအခုလိုသက်ဆိုင်ရာနိုင်ငံသားတွေစက်တင်ဘာလလောက်မှာအပြန်အလှန်ခီးသွွားခွင့်ပြုဖို့ဒီလာတဲ့သဘောတူညီချက်တွေရယူခဲ့ပါတယ်။မြန်မာနဲ့အာဆီယံနိုင်ငံတွေအကြား2019-2020ဘာနာရီနှစ်ပထမကုလဘက်ကာလအတွက်ကုန်သတ်မှုပမာဏအမေရိကန်ဒေါ်လာ 9.9 ဘီလီယံရှိတယ်လို့မြန်မာနိုင်ငံစီးပွားကူးသန်းဝန်ကြီးဌာနအချက်အလက်တွေကိုကိုးကားပြီးရှင်းဝါသတင်းဌာနကပြောပါရယ်ပြီးခဲ့တဲ့အောက်တိုဘာလ10ရက်နေ့ကနေဇွန်လ31ရက်နေ့အကြားမြန်မာနိုင်ငံကအမေရိကန်ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေကိုအာဆီယံနိုင်ငံတွေကိုတင်ပို့ခဲ့ပြီးသူငုံတန်ဖိုးကဒေါ်လာ 6.3 ဘီလီယံရှိတာဖြစ်ပါရယ်အာဆီယံနိုင်ငံတွေထိုင်း၊စင်ကာပူနဲ့မလေးရှားနိုင်ငံတွေနဲ့အများဆုံးကုန်သွယ်ခဲ့ပြီးထိုင်းနဲ့ကုန်သွယ်မှုတန်ဖိုးပမာဏဒေါ်လာ 3.9 ဘီလီယံ၊စင်ကာပူနဲ့ 3.3 ဘီလီယံနဲ့မလေးရှားနဲ့ 1 ဘီလီယံအထိရှိတယ်လို့စီးပွားကူးသန်းဝန်ကြီးဌာနအချက်အလက်တွေအရသိရပါတယ်။အင်ဒိုနီးရှားနဲ့ကုန်သွယ်မှုကအမေရိကန်ဒေါ်လာ 1 ဘီလီယံနီးပါးရှိပြီးဗီယက်နမ်နဲ့တန်း600ကျော်ရှိခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံနဲ့ဒေါ်လာတန်း100ကျော်ကုန်သွယ်ခဲ့တယ်လို့ကျန်နိုင်ငံတွေဖြစ်တဲ့ကမ္ဘောဒီးယား၊လာအိုနဲ့ဘရူတိုင်းနိုင်ငံတွေနဲ့ကတော့မြန်မာနိုင်ငံကဒေါ်လာတန်း10နဲ့ချီတဲ့ကုန်သွယ်မှုတွေပြုလုပ်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကစိုက်ပျိုးရေးနဲ့ရေထွက်ကုန်၊တယန်ဇာတာ၊တခြားထွက်ကုန်တွေနဲ့ယင်းဒီကုန်စည်ပစ္စည်း Capital Goods ၊ကြားကန်ကုန်စည်ပစ္စည်း Intermediate Goods နဲ့စားသုံးကုန်ပစ္စည်း Consumer Goods တွေကိုအာဆီယံနိုင်ငံတွေကိုတင်ပို့ခဲ့တယ်လို့ရှင်းဝါသတင်းကပြောပါတယ်ခင်ဗျာ။ဒီကနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကျွန်တော်ဝင်းမင်းပါ။စစ်တွေမြို့မှာကိုဗစ်ကူးစက်မှုအလုံးမြန်ဆန်းစိုးရိမ်နေရတာမို့ဂျပန်ဝန်ကြီးဌာနအနေနဲ့ ITB စစ်ဘေးရှောင်စခန်းနဲ့ဈေးတွေကိုအဓိကထားပြီးကာကွယ်အထင်းချုပ်ရေးတွေလုပ်တော့မှာပါ။ဂျပန်ရင်းနဲ့အာကစားဝန်ကြီးကိုမေးထားပါတယ်
။ဟုတ်ကဲ့ဂျပန်ဝန်ကြီးဒေါက်တာမြင့်ထွေးခင်ဗျာ။ဆရာတို့အဓိကနောက်ဆုံးဒီလှုပ်ဆောင်ထားတဲ့အနေထားလေ
း IDB ကဲ့မေကိုလည်းသိချာပြုဆိုင်မယ်။ဟောကြောဒီတဲမှာဖြစ်လို့ရှိရင်ပြန့်ဖို့လွယ်။ဒါဒီ IDB ကဲ့နေတာထုတ်ဆွတ်နေပါလိမ့်နေမယ်။ပြင်မယ်လို့ရှိရင်ကိုယ်ပြလို့ပြင်မယ်။
ဟုတ်ကဲ့လေကြောင်းတူဘက်ယူပြီးတော့ပို့တွေ့လို့ရှိရင်ဒီ quarantine အသွာလာကန်ခွဲထားဖို့ပါဆရာနော်
။ဟုတ်ကဲ့။ဒါနေမှာကဒီ IDB ကဲ့နေတာ environmental sanitation or personal hygiene or immunity ဒါတွေကအကုန်လုံး covid တခုတည်းတွေမကဘူ
းဟုတ်ကဲ့ပတ်ဝန်းကျင်နဲ့တကွေးတန်ရှင်ရေးနောက်ကာကွယ်ဆေးထိုးတာပေါ့နော
်ဟုတ်ကဲ့သူတို့တိချအကုန်လုပ်ပြီမယ်နော်ပညာပီးတွေလုပ်မယ်သူတို့နားလေတဲ့ဘာသာစကားတွေလုပ်မယ်တို့ဒီဘက်ကဒီ stay home နေပါလေအကုန်လုံးပေါ့လေပေါ့ဆိုဒီမှာကြီးတဲ့ virus ကတော့ mutation ဖြစ်ဖို့အလားအလာများတယ်သိဉာဏ်လုံးဝကြီးတယ်တစ်ပတ်လောက်တွင်80အဲ့လိုများသွားတယ်လေအဲဆရာတို့ကြီးတဲ့အတိုင်းဒီ mutation ဖြစ်တဲ့ virus ဆိုရင်ကျရောကိုပြင်းတာစေစားမကအဲ့လိုမျိုးလေးကုဆက်မှုပြန့်နှံ့မှုမြန်တာပေါ့လေပေဆုံးမှုကတော့ဒီလောက်သိတော့မသိကြသေးဘူးပေါ့နော်အဲ့တော့ကျွန်တော်ရေဆိုင်မှာတော့အတိုင်းနဲ့တွေ့လို့ကတော့ထွေထွေတော့ထပ်လုပ်စရာတော့မလိုပါဘူးမြန်နေဆိုတော့ကျွန်တော်သိသွားရုံပဲရှိတာပေါ့နော်အဲ့ဒါ9ရက်လောက်တော့ကြာနေမယ်ထင်တယ်ဆိုတော့အကုန်လုံးစုပြင်ပေါ့လေ
ဟုတ်ကဲ့အဲ့ဒီပိုကဆရာဘယ်ရလာမယ်ထင်လဲဖြစ်ခဲ့ရင်ပေါ့
အဲ့ဒီဟာကိုကျွန်တော်တို့ကတော့ဘယ်ရလာမယ်ဆိုတော့တို့လို့မရသို့သောကျွန်တော်ဒီစစ်တပ်မှာဖြစ်တာလားလားဒီပဲပြင်မယ်လို့ပြောတယ်။ဒါဆိုတော့ဖြစ်တဲ့လူတွေရဲ့ category ကိုကြည့်တဲ့အခါ UN ဝန်ထမ်းနေပါတယ် ING ဝန်ထမ်းနေပါတယ်ဗန်ဝန်ထမ်းတို့အစိုးရဝန်ထမ်းနေပါတော့ဒီလူတွေအကုန်သွားတဲ့နေရာဒီဈေးပဲဖြစ်ဖို့များတယ် common place ဆို
ဟုတ်ကဲ့ဆရာဒီဆရာအစာပိုင်းကပြောခဲ့တဲ့ဒီ ITP စစ်ဘေးရှောင်စခန်းတွေပေါ့ဆရာနော်အဲ့ဒီမှာကာကွယ်ပစ္စည်းတွေနှာခေါင်းစည်း mask တွေပေါ့တိတ်မရှိလို့ကြားရဆရာ
အဲ့ဒါဒီခံလို့မယ်ဘာလို့လို့ဆိုကျွန်တော်စီမှာ၅သိန်းလက်ကျန်ရခိုင်မှာရှိတယ်ဒီနေ့တန်းပို့တယ်ဟိုတယ်နေရာ၄သိန်းထပ်ပို့တယ် ဟို mask အရေးကြီးပါတယ်ဆရာပြောတဲ့ဆိုင် mask အဓိကပဲ
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဒီစိုးရိမ်ရတဲ့နေရာ
နောက်တစ်ချက်ကဆေးရုံပြန်သွားတာဗောလေကျွန်တော်နေစုနေဆေးရုံနေပြန်သွားတယ်အဲ့ဒီ page number 385သွားရတာမလားအနံ့သူပြီးသွားတာ
385ကဒီဘဏ်ဝင်တန်းပေါ့နော် CB ဘဏ်ဝင်တန်းမျိုးသမီ
း CB ဘဏ်ဝင်တန်းလို့ပြောတယ် CB ဘဏ်ဝင်တန်းလို့ပြောတယ်ဟုတ်ကဲ့အဲ့ဒီမှာဒီဆံနေနေလေးစစ်တင်မှာဟိုခိုင်မှာတလောက်မဖြစ်ဘူးနည်းနည်းလေးဒီမထားမိတာလေးဖြစ်သွားမှာပေါ့ဒါနဲ့အဲ့ဒီမှာအချိန်တည်းမှာပဲဒီယောဂဘိုးကကုသမှုမြန်တဲ့ခါကျကျွန်တော်မထင်မှန်းနဲ့အကောမြန်တယ်ကုသမှုပါလေနော်ဒါနဲ့အခုလောလောဆယ် patient တွေလေကျွန်တော်လုံးအချိန်တည်းကတော့ကောင်းနေရဲ့ဘာမှသူ့ဘာတောင်းမှမတွေ့သေးပါဘူးဆက်တော့နည်းနည်းတော့ monitor တော့လုပ်အောင်ပေါ့
ဟုတ်ကဲ့ဆရာတော့သိဆုံးမှုနဲ့အောင်တော့ဒီဆေးရုံနေပြင်ဆင်မှုအနေထား
အောင်ဆေးရုံမှာလည်းကျွန်တော်ကတိနေပို့ကိုလုံးလောက်ထားပါတယ်အစီအစဉ်မယ်အားလုံးဒါဒီလိုပြန်ကြည့်မယ်ဆိုရင်ကျွန်တော်တို့အခု ICU စုစုပေါင်း20 ventilator 5ရောက်လောက်ရှိတယ်လေလူတွေသေုံနေမှာပဲပူပြီးကောင်းမှကြတာကျွန်တော်ဆရာဝန်ကရင်း protection method သုံးကြောက်တယ်ပြကျွန်တော်စသုံးတာကြာပြီသူတို့မသုံးနေတာသုံးနေတော့ဒီမှာကျွန်တော်တို့ရဲ့ဆရာဝန်ကအပားမှအချိန်ဦးလေးလာပြီးတော့ဒီစားလုပ်နေကျွန်တော်တို့စားကြည့်တဲ့အချိန် resource ကကျွန်တော်တို့နိုင်ငံမှာမရှိတဲ့ခါတွေကကျွန်တော်တို့အသေးစဉ်းစားပြီးလေဆိုတော့လေ resource အနေနဲ့ကတော့တော်တော်များပါတယ်ကျွန်တော်အလူရအရမ်းများတယ်ဂါဗီယာဆိုလဲ10 billion အစိုးရလဲ169 billion အထိထပ်ခဲ့ပြီးတာနော်အဲ့တော့ဒါကျွန်တော်ပြောနေတာလေဒီ covid case မှာကျွန်တော်တို့ကတကယ်တကယ်တော့တပီလုံးမှရှိတဲ့ဆေးဝန်တွေမှာဒီ ventilator ICU တွေအများကြီ
းပါနောက်တစ်ခုကဆရာဆေးဝန်တန်းတွေစထိလာတော့ဆရာနော်ဆေးဝန်တန်းအင်အားအတွက်ကောဆရာရန်ကုန်ကနေတော့သွားတော့ရှိတာပေါ့နော်ဘယ်လောက်ထိပြင်ဆင်ထားလဲ
ဟုတ်တယ်အဲ့ဒါကိုကျွန်တော်လည်းစိုးရိမ်နေခြင်းအဲ့ဒီ volunteer တွေသွားတဲ့ဒီကျွန်တော်လည်းဘာလို့ nurses တွေပါတယ်အများကြီးပါတယ်ကျွန်တော်ဒီသွားတဲ့ဆရာဝန်တွေလည်းကျွန်တော်လည်းပို့ပြီးတော့သူ့ထုံးစံလည်းပို့ပေးနေလားကလည်းမကဘူးပို့ပေးနေအပေါ်လည်းတော်လည်းကျွန်တော် honorary like ဆက်ပေးဖို့ရှိပါတယ်ဟိုတနေ့ကလည်း CV ကျွန်တော်လုပ်တယ်ဒီနိုင်ငံတော်တိုင်းကဥဆောင်ပြီး central committee အစည်းအဝေးလေးပေါ့ဒီချာအသေးစိတ်ထားဟုတ
်ကဲ့အဓိကပါဆွေးနွေးပြလဲဆရာကြီ
းရခိုင်ပြည်သားကိုအဓိကထားဆွေးနွေးတာပေါ့ဘယ်လို control လုပ်မလဲဘာလုပ်မလဲကျွန်တော်တို့ဈေးထဲမှာလည်း random sample ကြောက်တော့မယ်ဒါ source of information ဖြစ်ရင်ချက်ကူနေတော့ဈေးကိုကျွန်တော်အရင်ကိုင်ဒီနေ့ကဆိုရင်ကျွန်တော် troops ဖြစ်ပါလိမ့်ယူမယ်အကုန်လုံးဈေးပေါ့အခုဒီ
ဟုတ်ကဲ့နောက်ဒီဈေးမှာဆရာတို့ max ဝေဖို့အနေထားတချို့ကြတော့လည်းမတက်နိုင်တော့ဘောနော်
ကျွန်တော်အဲ့ဒါတော့ပြီးမယ်မှန်ပါတယ်ဒီအခိုင်မာရှိတဲ့လူတွေကဆောက်ချမ်းသာတာမဟုတ်ဘူးလေအခုကမတ်ရှယ်လည်းကြီးကဆင်းတက်လို့ကြားတယ်ပြီးကျွန်တော်ဒီရေခိုင်မက်ကထွက်တဲ့လမ်းနေမှာလည်းအကုန်လုံးဒီကစောက်နေလာလို့ရှိရင်ကွန်တင်းတော့အကုန်လုံးနေပါလားအားလုံးဒီဘက်ကအကုန်လုံးပြတ်မသွားဘူးလေ
ဟုတ်ကဲ့ဆရာကျေးဇူးပါအခုလည်းဦးဆောင်ပြီးလှုပ်ပေးနေတာကျွန်တော်ဝင့်မယ်ပါ
မြန်မာနိုင်ငံကိုတနင်္လာနေ့မှာရောက်လာတဲ့ဂျပန်နိုင်ငံသားရေးဝန်ကြီးဟာကိုဗစ်ကယောဂါအလွန်မြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးရေးအတွက်အကူအညီပေးဖို့ကတိပြုလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ဒေတာတွင်းခရီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်မြန်မာနိုင်ငံကိုရောက်လာတဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတိုရှီမစ်ဆုမိုဂျီဂျီဟာဒီကနေ့မြန်မာအစိုးရရဲ့ထိပ်တန်းခေါင်းဆောင်ဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပြီးနှစ်နိုင်ငံအရေးဆွေးနွေးရာမှာအကူအညီပေးနိုင်မယ့်နည်းလမ်းတွေကိုလည်းဆွေးနွေးခဲ့တာပါ။အထူးသဖြင့် COVID-19 ကယောဂါအလွန်ကာလမြန်မာနိုင်ငံပြည်လဲထူထောင်ရေးမှာဂျပန်နိုင်ငံကအကူအညီပေးနိုင်မယ့်ကိစ္စတွေကိုလည်းပြောဆိုခဲ့တဲ့အကြောင်းနိုင်ငံသားဝင်ကြီးဌာနနိုင်ငံရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးအောင်ကိုက VOA ကိုပြောပါတယ်
ဂျပန်နဲ့ကူညီပေးမယ့်ကိစ္စလေးနောက်ပြီးမြန်မာနိုင်ငံစီးပွားရေး rapid economic recovery ဆိုတော့သူတို့ဂျပန်နဲ့ဘယ်လိုပူးပေါင်းဆောင်ရွက်နိုင်မယ်ဆိုတဲ့ကိစ္စကိုဆွေးနွေးပါတယ်ဒီစားတင်းနဲ့နိုင်ငံတကာမျက်နှာစာမှာပုံမှုပြီးတော့နော်ထိုင်နိုင်ငံကဒီကိစ္စကပူးပေါင်းဆောင်ရွက်သွားဖို့ကိစ္စလေးပိုတဲ့ covid ကာလပြည့်ရဲ့ခါမှာပုံမှုတိုးချဲ့ဆောင်နိုင်တဲ့အလားအလာနော်အဲ့ဒါကိုဆွေးနွေးပါတယ
်ပြီးခဲ့တဲ့သတင်းပတ်တွေတုန်းကနိုင်ငံတော်အတိုင်ပင်ခံကလည်းဂျပန်အစိုးရရာရှိရေးနဲ့နှစ်နိုင်ငံစီးပွားရေးဆွေးနွေးပွဲတွေ online ပေါ်ကနေအပြန်အလှန်လုပ်ခဲ့ပါတယ်ဂျပန်ဝန်ကြီးချုပ်ဟာဩဂုတ်လ12ရက်မှာသူ့ရဲ့အရှေ့အောင်အာရှခီးစဉ်ကိုစင်ကာပူနိုင်ငံနဲ့စတင်ခဲ့ပြီးဩဂုတ်လ14ရက်မှာမလေးရှားနိုင်ငံကိုသွားခဲ့ပါတယ်။အဲဒီနောက်ဩဂုတ်လ20ကနေ25အထိပပူဝါနေယူကီနီလာအိုနဲ့မြန်မာနိုင်ငံကိုလာဖို့စီစဉ်ခဲ့ရပါ။ဂျပန်နိုင်ငံသားဝန်ကြီးရဲ့မြန်မာပြည်ပထမဦးဆုံးခီးစဉ်ဟာစိတ်ဝင်စားစရာကောင်းပြီးမြန်မာရဲ့ဒီမိုကရေစီပြည်ပင်ပြောင်းလဲရေးဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာအင်တိုက်အားတိုက်ဆောင်ရွက်မဲ့အခွင့်အလမ်းတွေကိုပွင့်သွားစေနိုင်ကြောင်းနိုင်ငံရေးလေလာသူဒေါက်တာရံမျိုးသိန်းကပြောပါတယ်
။နိုင်ငံဆက်ဆံရေးအတွက်ကောနောက်ဒေတာတွင်းနိုင်ငံရေးအတွက်ကောအင်တာမားအရေးကြီးတဲ့ခီးစဉ်တစ်ခုလို့ကျွန်တော်ကတော့မြင်ပါတယ်။အဲ့တော့အခုလိုပေါ့လေ COVID-19 ကပ်ရောဂါဆက်ရောက်နေတဲ့အချိန်မှာတော့ဂျပန်နိုင်ငံသားဝင်ကြီးကိုယ်တိုင်လာတယ်ဆိုတာကအင်တာမားအရေးကြီးတဲ့ပန်ခင်းတမန်လေးဆိုင်ရာအခြေအနေတစ်ခုနဲ့ဆက်ဆက်နေနိုင်တယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်တရုတ်စီးပွားရေးလုပ်ငန်းတွေမြန်မာပြည်ထဲလွှမ်းမိုးမှုများလာတာတွေနဲ့လည်းဆက်ဆက်နိုင်ကြောင်းသူကပြောပါတယ်မြန်မ
မြန်မာနိုင်ငံရဲ့မြို့သားပြန်လည်တည်မြဲရေးလုပ်ငန်းတွေရခိုင်ပြည်နယ်အကြတဲ့ကိစ္စနှစ်နိုင်ငံခီးသွွားလုပ်ငန်းအပြန်အလှန်ဖြေလျှော့ဖို့ပြည်ပပညာတော်တင်တွေကိုပြန်လက်ခံပေးဖို့တွေတနင်္လာနေ့ကဆွေးနွေးခဲ့ရပါဂျပန်နိုင်ငံသားဝန်ကြီးဟာရန်ကုန်မြို့ပြဖွံ့ဖြိုးတိုးတက်ရေးစီမံကိန်းရန်ကုန်မန္တလေးရထားလမ်းအဆင့်မြင့်တင်မှုနဲ့အခြေခံအဆောက်အုံဖွံ့ဖြိုးရေးဒီကဏ္ဍတွေမှာငွေကြေးအဓိကပံ့ပိုးသွားမယ်လို့လည်းကတိပေးသွားကြောင်းညင်ကြားရေးမှူးချုပ်ဦးအောင်ကိုကပြောပါတယ်ပြည်တွင်းပုဂ္ဂလိကနှင့်အစိုးရကဏ္ဍဖွံ့ဖြိုးဖို့ဂျပန်အစိုးရထောက်ပံ့ခဲ့တဲ့ရန်ငွေတန်း800ကတော့ပေးပြီးသွားပြီဖြစ်ပြီးကတ်ယောဂတိုက်ဖြတ်ရေးအတွက်လည်းအမေရိကန်ဒေါ်လာတန်း30ကိုလည်းထောက်ပံ့ငွေအဖြစ်ပေးထားရလို့ဆိုပါတယ်ဂျပန်နိုင်ငံသားဝန်ကြီးရဲ့ခီးစဉ်ဟာအိန္ဒိယသမုဒ္ဒရာတန်ခင်းတမခင်းအတွက်ထင်ရှားနိုင်ပြီးတရုတ်ရဲ့ပထဝီနိုင်ငံရေးလွှမ်းမိုးမှုအပေါ်မှာချိန်ဝင်ရှာညှိယူခြင်းနဲ့ဂျပန်နိုင်ငံရဲ့သဘောထားကိုပြချင်တဲ့ခီးစဉ်တစ်ခုလို့လည်းသုံးသပ်နေရတယ်လည်းရှိပါတယ်ကျွန်တော်ကတော့အစောထပ်ပါရှန်ကုန်ကနေပြပို့ထားတာပ
ါရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်သွားကြတာ၃နှစ်ပြည့်တဲ့အချိန်သူတို့နေရပြန်ရေးရှေ့နာကတ်နဲ့သူတို့အတွက်တရားမျှတမှုမျှော်လင့်ချက်အခြေအနေအလားအလာတွေဘယ်လိုရှိပါသလဲကျွန်မစုမုံကစူးစီးတင်ပြပေးကြပါရစေပြီးခဲ့တဲ့2018ခုနှစ်ဩဂုတ်လကုန်ပိုင်းတုန်းကရခိုင်ပြည်နယ်မြောက်ပိုင်းဘက်မှာဖြစ်ပွားခဲ့တဲ့ ARSA အစိုးရအဖွဲ့ရဲ့နေသားဆောင်တဲ့နဲ့အစိုးရစစ်တပ်အခြေစိုက်စခန်းတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေအတွင်မှာစိုးရိမ်မှုတွေနဲ့ဒေသရင်းကမွတ်စလင်တွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဗချန်ကိုတိမ်းနဲ့ချီထွက်ပြေးခိုလုံခဲ့ကြတာပါအဲ့ဒီနေမြေရှင်းလင်းရေးစစ်စင်ရေးတွေအတွင်မှာရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူခွေးချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်ဆိုပြီးကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်ကစိုးရိမ်ခဲ့တယ်လို့လက်ရှိမှာလည်းနိုင်ငံတကာခုံရုံးမှာတရားရင်ဆိုင်နေရဆဲပါဒီနှစ်2020ပြည့်နှစ်ဩဂုတ်လ3နှစ်တင်းတင်းပြည့်တဲ့အချိန်မှာတော့ကော့စ်ပဇာခရိုင်နယ်ကရိုဟင်ဂျာတိမ်းနဲ့ချီခိုလုံနေထိုင်တဲ့ဒုက္ခသည်စခန်းအသီးသီးမှာဝိပုစုတောင်းအောင်မေပွဲထိမ့်မှတ်တွေကိုလူစုလူဝေးနဲ့မကျင်းပါပဲနေအိမ်နဲ့မှာပဲဝိပုစုတောင်းကြမယ်လို့ ARSPH ငင်းညာရင်းနဲ့လူခွေးဆိုင်ရာရခိုင်ပြည်နယ်ကရိုဟင်ဂျာဖွဲ့စည်းရဲ့ဥက္ကဋ္ဌဦးမူဟစ်ဦးလာကပြောပါတယ
်ကိုရိုနာဗိုင်းရပ်စ်နဲ့လော့ကဒေါင်းကြောင့်နေရာချင်းပြင်ဆင်ပြီးတော့ဒေသရင်းလုံးလုံးနဲ့ပြည်သူ့ကျွန်တော်တို့က Silent Protest အနေနဲ့ Stay Home ကုသဟာကိုကျွန်တော်ရွေးချယ်ထားတယ်တို့ရဲ့တောင်းဆိုချက်ကအခုတုံးနေပြီဒီနည်းဆိုင်ဆိုတာကဘာတော်ရင်းကပြောနေတယ်အမေပြူပြူကိုတောင်းဆိုနေတယ်နောက်တစ်ခုကပမာရှိတရားရှိစီမှာသူကမုတ်တင်ကြတယ်အဲ့ဒါနေနေလက်ပြီးကြီးပေါ်တဲ့ကိုတောင်းဆိုနေတယ်ဆမဆရာကဒီပါတီချက်လုံးမဲ့ကွန်မန်ဒါပြောတယ်ဒါမဲ့အဲကျွန်တော်တို့ရဲ့ security တွေဘာမှတူးမလာဘူးဆိုတော့ဒီကနေ international security နဲ့ကျွန်တော်တို့ကိုနေနေလက်ကော်ဖီပါကော်ဖီအောင်နိုင်ငံတကာအနေနဲ့မှာကိုပြရဖြစ်ပါဆိုတော့တောင်းဆိုထားတယ်
အခုဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းဘာလူခါလီအမှတ်1စခန်း30မှာခိုးလုံနေထိုင်တဲ့အရင်ရသေးတော်မျိုးကန်ဦးဆိုမြင့်ကတော့အခု3နှစ်ပြည့်သွားတဲ့အချိန်တည်ဆုံသွားသူတွေဆုံးရှုံးနေတဲ့သူတွေအတွက်ဝိပုစုတောင်းပေးတယ်လို့တရားမျှတမှုကလည်းအမြန်ဆုံးရခြင်းပါတယ
်တည်ဆုံသွားတဲ့လူတွေကကျွန်တော်တို့စုတောင်းပေးဖို့လည်းရှိတော့တယ်သူတို့အတွက်ကျွန်တော်တို့တရားမျှတမှုကိုတော့လိုချင်တယ်အခုတည်းကကျွန်တော်တို့ကုန်းနေပြီကျွန်တော်တို့ကန့်တင်ပါပဲနေနေရတယ်တကယ်ကိုကိုနဲ့ဒီကောင်ပြောင်းဖို့ပြချကြတော့ဘာမှမယုံရင်လည်းမရှိဘူးအခုတည်းအရှိရအနေနဲ့ကျွန်တော်အားလုံးအင်းစစ်စစ်လုံလုံချုံချုံနဲ့တိတ်ခါရှိရှိဝင်တိတ်ခါရှိရှိကိုနဲ့ရဲ့ဒေတာကိုပြန်မနိုင်အောင်ဆင်းရကြပါလို့ဦးတည်ပြီးတော့လုံးကြပါလို့ပဲတိုက်တွန်းကြည့
်ဘာလူခါလေးဒုက္ခသည်စခန်းအမှတ်9မှာနေတဲ့ရိုဟင်ဂျာဒုက္ခသည်ကိုကျော်မြင့်ခေါ်ကိုဤစလန်ကလည်းနေနေတဲ့ကနေတည်ဆုံသူတွေကိုရည်စူးဆူတောင်းပေးကြဖို့ပြင်ဆင်ထားတဲ့အကြောင်းပြောပြပါတယ
်ဒီဆုတ်ဆော့တဲ့ကလေးစုံငယ်လူကြီးအမြဲတမ်းအပါအဝင်သူတို့အတွက်ရည်ရှိပြီးတော့ကျွန်တော်ကဆွတ်ထုံးကြမှာရှိပါတယ်ခင်ဗျာဆွတ်ထုံးပွဲမှာလည်းပလီမာကတော့လူအများကြီးမဆူပဲနဲ့ဆွတ်ထုံးပွဲလုပ်ကြမှာရှိပါတယ်ကျွန်တော်လူစုလူဝေးမလုပ်ပဲနဲ့ကျွန်တော်ကငင်းချစွာကိုကျွန်တော်ရဲ့ဆန္ဒကိုထောက်ပေါ်ကြမှာရှိပါတယ်ခင်ဗျာ
သုံးနှစ်ပြည့်တဲ့အချိန်မှာတော့သူတို့အတွက်တရားမျှတမှုရစေခြင်းတို့ရိုဟင်ဂျာတွေရဲ့အရေးကိုဆောင်ရွက်ပေးမယ်လွှတ်တော်ကိုယ်စားလှယ်တွေ2020ရွေးကောက်ပွဲမှာပါဝင်ခွင့်ရစေချင်ပါတယ်လို့ကုတုပလောင်စခန်းနေရိုဟင်ဂျာဒုက္ခသည်ဦးမောင်မောင်ကပြောပါတယ
်မကောင်းသာသေရောက်ကောက်ပွဲမှာလည်းကုဒန်ကနောင်မဲရုံမူတာဝန်တန်းဆောင်ကြတာရှိပါတယ်ကျွန်တော်ဟိုမောင်တို့မျိုးနဲ့မြောက်ပိုင်းမှာပါကျွန်တော်ကလည်းအကုန်မောင်တို့ခရိုင်မှာပြေချခံရတော့ဆိုပြီးတော့ကျွန်တော်ကအမေထာမဆူရင်လည်းအမေအတိတ်ကတောင်းဆိုချင်တာကမေမာဆူရကိုတောင်းဆိုချင်တာနေတယ်ဆူရကိုပါအဲ့ဒီလူတွေကိုကျွန်တော်ကကုလေးအလောင်းလေးကျွန်တော်ရက်ကပွဲမှာဝိုင်းရောက်ချူတင်နိုင်အောင်ဒီမှာချိန်ခဲ့တဲ့လူတွေရမြေပေးနိုင်အောင်ကျွန်တော်ကသူတို့ကအစီအစဉ်ပြီးသွားတော့ကျွန်တော်ကမေမာဆူရကိုတောင်းဆိုပါရခင်ဗျာ
အခုလိုတောင်းဆိုနေပေမဲ့နေရပြန်မှုမျှော်လင့်ချက်ကမရှိတလို့ဖြစ်နေကြတယ်လို့လည်းဒုက္ခသည်အများစုကပြောပါတယ်ရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့နေရကိုစွန့်ခွာသွားသူတို့နေရပြန်လာနိုင်ရင်ကုလသမဂ္ဂဘင်္ဂလားဒေ့ရှ်အစိုးရနဲ့သဘောတူညီမှုတွေနဲ့ပြန်လည်လက်ခံရေးစနစ်တကျအစီအမံတွေဆောင်ရွက်နေပါတယ်လို့ပြောဆိုထားပါတယ်ရှင်ကျွန်မဆုမွန်ပါ
အင်္ဂါနေ့နေ့နဲ့ခင်ပြူရီမြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်နားဆင်ဖို့အချိန်ရောက်ပါပြီ။ကျမအင်ဂျင်နိုင်ပါရှင်။သုံးနှစ်ကြာရှိနေပြီမဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံနေရရင်းကိုပြန်ဖို့မရေရာသေးပါဆိုတဲ့ခေါင်းစဉ်နဲ့ဘန်ကောက်ပို့စ်သတင်းစာမှာရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြကြပါမယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကယာယီတိဆောက်ထားတဲ့တဲအိမ်တွေမှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အကြက်တဲဟာဆက်ပြီးရှိနေဆဲဖြစ်ပါတယ်။ COVID-19 ကပ်ရောဂါကိုကမ္ဘာကအာရုံစိုက်နေချိန်မြန်မာနိုင်ငံထဲမှာရှိနေတဲ့သူတို့နေရက်ကိုပြန်ဖို့ကိစ္စဟာလည်းရပ်တန့်နေခဲ့ပါတယ်။လွန်ခဲ့တဲ့3နှစ်အင်္ဂါနေ့ကရခိုင်ပြည်နယ်ကမွတ်စလင်လူနည်းစုတွေနေထိုင်တဲ့အရပ်မှာအာဆာလက်နက်ကိုင်အဖွဲ့ကိုနှိမ်နင်းတဲ့မြန်မာစစ်တပ်ရဲ့စစ်ဆင်ရေးကြောင့်လူပေါင်း3000နဲ့ချီသူတို့ရဲ့နေအိမ်တွေကနေစွန့်ခွာထွက်ပြေးခဲ့ကြရပါတယ်။လအနေငယ်အတွင်းဘင်္ဂလားဒေ့ရှ်နယ်စပ်အနီးကော့ခ်ဆက်စ်ဘဇားဒေသဟာဒုက္ခသည်တသန်းကျော်နဲ့အတူကမ္ဘာအကြီးဆုံးဒုက္ခသည်စခန်းကြီးဖြစ်လာပါတယ်။2019ခုနှစ်ဩဂုတ်လကစပြီးရိုဟင်ဂျာ 9,400 ကျော်ဟာဘင်္ဂလားဒေ့ရှ်ကိုထွက်ပြေးတင်းရှောင်ခဲ့ကြကြောင်း UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကထုတ်ပြန်ကြေညာခဲ့ပါတယ်။ကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင်ရဲ့ခန့်မှန်းချက်အရမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးမှာအနည်းဆုံးလူ 10,000 လောက်သေဆုံးခဲ့တယ်လို့ဆိုပါတယ်။ဒုက္ခသည်တွေကိုနေရက်ပြန်ပို့ရေးနိုင်ငံတကာကြိုးပမ်းမှုတွေဟာအခုချိန်ထိမအောင်မြင်သေးပါဘူးသူတို့နေရက်ပြန်ပို့ရေးအစီအစဉ်တွေပြုလုပ်ထားပေမဲ့ဒုက္ခသည်တွေဟာဗုဒ္ဓဘာသာလူများစုနေထိုင်တဲ့မြန်မာနိုင်ငံမှာပြန်ပြီးအကြမ်းဖက်ခံရမှာကိုကြောက်ရွံ့နေကြတဲ့အတွက်ပြန်ပို့ငင်းဆန်ခဲ့ကြတယ်လို့ဆိုပါတယ်ရိုဟင်ဂျာအသုံးအနှုန်းကိုလက်မခံတဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရဟာရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ခွင့်မပေးသလိုတိုင်းရင်းသားအုပ်စုတစုအနေနဲ့လည်းလက်မခံတဲ့အပြင်ဘင်္ဂလားဒေ့ရှ်ကတရားမဝင်ရွှေ့ပြောင်းနေထိုင်သူတွေလို့လည်းတစိုက်ကတ်ထားကြောင်းဆောင်းပါးမှာဖော်ပြထားပါတယ်။ဒုက္ခသည်တွေဘက်ကလည်းသူတို့ကိုနိုင်ငံသားဖြစ်ခွင့်လွတ်လပ်စွာသွားလာခွင့်နဲ့လုံခြုံစိတ်ချမှုတို့ကိုမပေးမချင်းမြန်မာနိုင်ငံကိုပြန်သွားကြမှာမဟုတ်ပါဘူး။လာမယ့်နိုဝင်ဘာလအထွေထွေရွေးကောက်ပွဲဟာလည်းရိုဟင်ဂျာလူနည်းစုတွေအတွက်မျှော်လင့်ချက်အလားအလာလုံးဝမရှိပါဘူး။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့လာမှုအန္တရာယ်ကိုဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာနေထိုင်တဲ့ရိုဟင်ဂျာတွေအထူးစိုးရိမ်နေကြပါတယ်။အဲဒီကဒုက္ခသည်စခန်းတွေမှာ COVID-19 ရောဂါကူးစက်မှုကိုမေလမှစတင်တွေ့ရှိခဲ့ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အစီရင်ခံစာအရဩဂုတ်လ16ရက်နေ့အထိဗိုင်းရပ်စ်ကူးစက်ခံရသူ89ဦးရှိခဲ့ပြီးသေဆုံးသူ6ဦးရှိခဲ့တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင
်။ VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
တော်တာရှင်များရှင်ကျမတင်ဒီထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်။ရခိုင်ပြည်နယ်မှာလက်ရှိအခြေအနေလို COVID-19 ကူးစက်မှုမများခင်ကတည်းကဘင်္ဂလားဒေ့ရှ်နဲ့ကုန်သွယ်ရေးနယ်စပ်ဖြစ်တဲ့မောင်တော်နယ်စပ်ကုန်သွယ်ရေးကိုပိတ်ထားတာပါ။အခုတော့မြို့တော်စစ်တွေမှာ COVID-19 ကူးစက်မှုရုတ်တရက်များလာတာကြောင့်ကုန်သွယ်ရေးပြန်ဖွင့်ဖို့အခြေအနေကပိုပြီးဝေးသွားစေပါတယ်။ဘင်္ဂလားဒေ့ရှ်နေဆက်ကုန်သွယ်ရေးပိတ်ထားတာကြောင့်ရေရွက်ကုန်နဲ့မိဖို့ချောင်းသုံးကုန်စီတွေအတွက်ပြီးပဈေးကွက်တစ်ခုလျော့သွားစေပါတယ်။ဒီကုန်စီတွေရဲ့ရှေ့အလားလားနေဆက်ကုန်သွယ်ရေးအခြေအနေတွေကိုမောင်တော်နေဆက်ကုန်သွယ်ကြီးများအသင်းဥက္ကဋ္ဌဦးအောင်မြင့်သိန်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်ဖြစ်တင်ပြပေးပါမယ်ရှင်။
ကျွန်တော်တို့ကဒီခုဒီစစ်တွေဖြစ်စဉ်ဖြစ်ခင်ကလေးကကျွန်တော်တို့ဒီမုံတော့မှာလေဟုတ်ကဲ့မုံတော့ဖက်မှာနေဆက်ကုန်ပေရေးနဲ့အဲနေဆက်ကုန်ပေရေးဒီဘက်မှာဟိုဟာပိုးတွေ့တယ်ပေါ့နော်ဆဲလက်သမားတွေပိုးတွေ့ဒီကိစ္စနဲ့ပြည်ပြီးတော့ကျွန်တော်တို့အဲဇူလိုင်လကလေးကကျွန်တော်တို့ပိတ်လိုက်ပိတ်ထားလိုက်တာပါဟုတ်ပိုးတွေအဲ့ဒါကော်ရတင်းတွင်းတယ်တွင်းပြီးတော့သူတို့ကမှ20ရက်တဲမှာပြီးတော့အဲ့ဒီဆဲလေသမားတွေကိုအတီးတီးကိုရင်ကိုပြန်ပို့လိုက်ပါတယ်ဆိုတော့ခုမှစစ်တပ်မှာနောက်လိုင်းဖြစ်လာတော့ကျွန်တော်တို့ဒီမုံတော့နေဆွဲကုန်တွေကအစားကလေးကနေပိတ်ထားတဲ့အတွက် ဒီဘက်မှာတော့ဘာမှဟိုတူးတူးတူးလေးအကျိုးပေးအောင်မှုတော့မရှိပါဘူး။ဆိုင်နဲ့ပိတ်ထားတဲ့အတွက်ပါလေ
။ဟုတ်ကဲ့ရှင်ဆရာဟုတ်ကဲ့။ဆိုတော့အခုဒီကုန်းသွယ်ရေးရောက်တော့ဒီဘက်ကိုလည်းမဝင်တော့ဘူးဟိုဘက်ကိုလည်းမသွားတော့ဘူးပေါ့။အဲ့လိုသဘောလားရှင
်။အဲ့လိုသဘောပါဟုတ်ကဲ့ပါ
။ကုန်းသွယ်ရေးနဲ့ပတ်သက်ပြီးတော့ဒီဘက်ကကုန်စီပေါ့နော်။အခုယာသီကုန်စီတွေထိခိုက်မှုရှိမှာပေါ့ဆရာ
။အရှိပါလေရှိပါလေ။အဲ့ဒီထိခိုက်ပါအနုရူပိတ်ထားလိုက်တယ်လေဟိုဗါလေကိုရိုဘွန်အစ်ပေါ့ကိုရိုဘွန်အစ်မတိုင်ခင်အဲတပဲလောက်ကနေအဲစပြီးတော့ပိတ်ထားလိုက်တာအဲဒီဘက်ကိုအဲ့ဒီကောင်ကငါဟိုပါပေါ့မိဖို့ဆောင်တော့ပစ္စည်းတွေပေါ့အဲ့လိုဂျင်းစီချက်တော်နေချက်တန်ဖြူစားတရားနေအဲ့လိုငကန်ဝေးတိုင်းလေအဲ့လိုပုံမေးဟာလေအကုန်လုံးအဲ့ဒီကနေရထားလိုက်ပြီးတော့ဟိုချိုးတင်ပြီးတော့လေဟိုဟာတွေကတောင်းချပါလေဟိုကွန်ပျူတာကိုလည်းကြောင်းကြားရတယ်ကျွန်တော်ပြိမာဆိုတော့နောက်ဆုံးအနေနဲ့ကျွန်တော်အဲ့ဒီအဲတရက်နောက်ကိုခွင့်ပြုခဲ့တယ်ပေါ့လမ်းမှာရောက်လာနေပြီစီတယ်ဒီမှာရောက်နေပြီစီတယ်ပို့နိုင်တယ်တော့ပို့လို့ရအောင်အဲ့ဒီနဲ့တရက်ကိုကျွန်တော်တို့ခွင့်ပြုပေးလိုက်တယ်ဟိုဥပမာအန်ကိုမရောက်တဲ့ပြီစီတယ်ကိုကကိုအဲ့ဒီမကွေးတဲ့ကိုပြန်တော့တာပေါ့အဲစီတရက်နေပြီစီဆိုလည်းစီတယ်ကပြန်ရှားရောင်းအဲဒီဘက်မှာအဲ့ဒီလေးမှာပို့လို့မရလေပြီစီတယ်ကိုအမငါချောက်ကျက်ကန်လီတို့ဆိုတာလေဒီကိုပြည်ရင်းစေးကမှာပဲပြန်လေရောက်ချလိုက်ကြရပါလေအဲ့ဒီတော့
ဟုတ်ကဲ့ဆရာအဲ့တော့ဘယ်တော့လောက်ပြန်ဖွင့်နိုင်မယ်အလားလာရှိပါလဲရှင
်ဒါတော့ကျွန်တော်ထင်တယ်ဒီကိုပေးတို့ကလုံဟာအခြေအနေတောက်လာမှာပဲအဲအဲ့လိုမှာပဲပြန်ဖွင့်လို့ရမယ်ထင်တယ်ကျွန်တော်တို့ကဒီအခုစစ်တွေဖြစ်စဉ်ကနေနေလေးဖို့နေပါလေဒီနေ့ကတော့တတင်းကတော့မပြရသေးပါเออสรว่าไอ้หลุมนี้เฉยๆก้องต่ออยู่เนาะจนถึงเนี่ยโนเวมเบอร์ลงที่တော့ต่อเนี่ยทีมาเลยจนอ่ะทีมาไอ้ด่าอ่ะโอเค
ဟုတ်ကဲ့ဆိုတော့ဒီဆရာတို့ဒီကုံသေးအတင်းနေဘက်ကရောဒီနေဆက်ကုံသွေးရေပြန့်ဖွင့်ဖို့နဲ့ပတ်သက်ပြီးတော့ဟိုအားပေးနေတာရှိပါလားဆရာတို့ဒီအပေါ်မှာဘယ်လိုသဘောထားပါလဲရှင
်ဟုတ်ကဲ့ပါကျွန်တော်ဒီပြင်းနေဆိုတာဟိုတော့ကျွန်တော်ဟိုအတင်ပြထားတာရောရှိပါလေအခုဒီတုံးလေးကဒီတပည့်အတွင်းမှာဖြစ်ခဲ့တဲ့စိတ်တည်းပြည်မပေါ်ခင်တော့ကျွန်တော်တို့တော်တော်လေးအဲ့ဒီတော့တွေ့လို့စားခဲ့ပါလေအဲဟိုအဲ့ဆိုဒီကြားထဲမှာတလူဖြစ်တော့တယ်ဆိုတော့ကျွန်တော်တို့အနေနဲ့လေဟိုပြောလို့ဆိုလို့မကောင်းတော့ပါလေဒီလိုအခြေအနေမှာတော့နည်းနည်းအကုန်လုံးကတော့ဟိုလူထုကျမရဲ့အတန်းနဲ့ပတ်သက်လာတဲ့ခါကျရင်ကျွန်တော်လေအရင်ရှင်းထုတ်ပြီးတော့မစ조사သေးပါဒါတွေပြီးမှပဲကျွန်တော်တို့အားထည့်ပြီးတော့조사ပါမယ်
ဆရာအဲ့တော့ဒီဘက်ကဒီကုံသွေးရေးနေဆက်ကုံသွေးရေးပိတ်လိုက်တော့ဒီဘက်ကဟိုနည်းနည်းထိခိုက်နိုင်တဲ့ကုံစီတွေများရှိပါသလားရှင်ဈေးနှုန်းအပြောင်းလဲအရင်ကပုံစံမျိုးမဟုတ်တော့တဲ့အခါရောက်တော့ဘာတွေသတိထားဖို့လိုပါလဲဆရာ
ကျွန်တော်ဒီမုံတော့ဘက်ကတော့ကျွန်တော်အများသောအချင်းကဘင်္ဂလားဒေ့ကိုပိုရေးပုံများပါလေကိုဆရာခိုင်တို့ကတော့ဒီက export ဖြစ်တာပေါ့ဆရာခိုင်တို့က import ဘင်္ဂလားဒေ့ကိုဝင်တယ်ဟာဆိုတော့ဘင်္ဂလားဒေ့ကပစ္စည်းကျွန်တော်စီကိုမဝင်လာရင်လေကျွန်တော်ဒေသအတွက်ကဘာမှမဖြစ်ပါဒါပေမဲ့ခုနကဒီပိုးတဲ့ကုန်စည်တွေကိုဟိုရုပ်တရည်ကြီးဟိုရဲလိုက်တဲ့အခါကျရင်တော့ကုန်ပြည်တွေလက်ထက်မှာကြံခဲတဲ့ပစ္စည်းတွေကမပိုးဘဲနဲ့ကြံခဲတဲ့ပစ္စည်းတွေအဲ့ဒီအတွက်ကြောင့်တော့ခုနကကုန်ပြည်တွေမှာတော့နည်းနည်းအထိခိုက်ရှိပါတယ်
။အဲ့တော့ဒီပြည်မဘက်ကကုန်စည်တွေပေါ့နော်အရင်လိုမထွက်ထွက်တဲ့ခါရောက်တော့ပြည်မဘက်ကဘယ်လိုကုန်စည်တွေဟိုဈေးနှုန်းအပြောင်းလဲရှိနိုင်ပါလားဆရာ
။ဟိုပြည်မဘက်မှာတော့ဒီဘက်ကဒီလိုကဥမာကျက်တန်တခုဆိုပါဆိုကျက်တန်ကိုဒီဘက်ကမပူရဘူးဆိုတော့ဟိုကျက်တန်ပူရတဲ့အခါမှာသူကအရောက်ဝင်လိုက်တော့နေနေစေ hot ဖြစ်တယ်အဲတောင်ပူတွေလက်မြန်းဆွမ်းရတယ်ဒီဘက်ကနေပိတ်လိုက်တဲ့အခါကျရင်တော့အဲလက်မာကွန်ပျူတာကတော့ပိုက်ပေါ်မိတာကတပိုင်းဟိုထုတ်လုပ်တဲ့တကယ်တောင်ပူတွေအနေနဲ့တော့နေတိခိုက်မှာပေါ့သူကဈေးမရပေါ့ဈေးမန်းထားတာဟိုဈေးမန်းထားတဲ့ဈေးနဲ့မရလိုက်ပေါ့နော်အဲအဲ့ဒီပေါ်လေတော့ဒီမှာဖက်မှာလေအဲ့နဲ့အတိုင်းတခုကြည့်တော့ထိခိုက်ရှိပါဘူးတောင့်တူသေးပါလေ
ဆိုတော့ငမြချင်းပို့ကုန်ကိစ္စဘလို့ဖြစ်သွားနိုင်ပါလဲရှင်ဆရာဒီငမြချင်းမွေးမြူထုတ်လုပ်သူတွေဘာတွေသတိထားဖို့လိုပါလဲ
သူတို့လေခုနပြောတယ်သူတို့လေနည်းနည်းဟိုကမ်ပိုင်ရှင်တွေအဲငားကမ်ပိုင်ရှင်တွေဒါတွေထုတ်လုပ်တဲ့လူတွေကတော့အတိုင်းတခုဒီအထိခိုက်ဖြစ်ပါလိမ့်မယ်ဒီဘက်ဈေးပေါ်လေနေတာမှမဟုတ်တာပင်လာကိုလေပို့ပါလေဆိုတော့အေးဒါမဲ့ဒီဖက်တခုတွေမှမဟုတ်ပါလေเออตัวกูเลตอมเออวะเลตอมติชาเนเซติเลตอจาเบซูรอตะโกลุเนเซติไอ้ลุผิดตัวได้ขาจายกันตมะเรรอที่ปูพี่รอนาบาโพกันตมะเรนายนานนินาบาโพโอเคป่ะ
ဆိုတော့ကုန်းစီစီးစင်းမှုအပိုင်းမှာရောက်တော့ဘလူများဆရာတို့လက်ပတ်နေကြပါလဲ
မပဲတော့လောက်မှာပဲဆိုတော့ဒီနေ့အဲ့ဒီဟုတ်တော့နေနေအဲ့ဒီကတော့တမျိုးတပုံပေါ်တော့ဘလာဘုန်းနေနေဟောခုနတော့တို့ဟောပြင်းနေဆွာနေညီနိုင်ဒီမှာဆိုလို့ချောချောမမဖြစ်အောင်တစ်ခါကကျမရေးတွဲလေးမထီတော့အောင်เออซาดงนี่ฉ่องๆเลยก็ลาไปแล้วไอ้นี่พอแม้มีตะคูดอฉาพี่แล้วส่งแล้วมาป่ะโอเคป่ะ
VOA ရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရရှင်ကျွန်မဆွေမြတ်မောမှာမြန်မာနိုင်ငံမှာ COVID-19 ကာယရောဂါကြောင့်အတွားလာကန့်သက်ချက်တွေထုတ်ပြန်ထားချိန်မှာတိတိတတ်တာတိုးတက်ပြောင်းလဲသွားတာကအွန်လိုင်းရှော့ပင်းနဲ့အိမ်နာရာရောက်ပို့ဆောင်ပေးတဲ့ delivery service ဝန်ဆောင်မှုတွေဖြစ်ပါတဲ့လူတွေအိမ်ပြန်ထွက်ဖို့ခက်ခဲသလိုဆိုင်တွေပိတ်ထားရချိန်မှာကုန်ပစ္စည်းမျိုးစုံတွေမကချက်ထားတဲ့အစားအသောက်တွေကိုအွန်လိုင်းပေါ်ကနေဝယ်ယူမှာယူနိုင်အောင်လို့ဆိုင်တွေကလှုပ်လာကြပါတယ်စားသုံးသူတွေဝယ်ယူတဲ့ပစ္စည်းတွေကိုလည်းအိမ်အရောက်ပို့ပေးတဲ့ဝန်ဆောင်မှုတွေတိတိတတ်တာများလာပါတယ်mobile app တွေကိုသုံးပြီးအခုလိုဝန်ဆောင်မှုတွေကိုအရင်တည်းကအသုံးပြုနေတဲ့ရန်ကုန်မြို့နယ်ကိုအောင်မြို့ကကိုဗစ်ကာလမှာဒီဝန်ဆောင်မှုတွေတော်တော်ပိုကောင်းလာတယ်လို့ရှင်းပြပါတယ
်။ COVID-19 ကြောင့်လို့ဆိုင်တွေအများကြီးပိတ်သွားတဲ့အချိန်မှာ online shopping ကအရန်ဟိုအဆင်ပြေလာတယ်ပေါ့နော်။ကိုလိုချင်တဲ့ပစ္စည်းကိုအရင်တော့လည်းမျိုးဆိုင်တွေတိကိုသွားစီရမလို့ပဲနဲ့ online တစ်ဆင့်မှာပြီးအိမ်တိကိုလာရပြီးပို့ပေးတဲ့ service အများကြီးပေါ်လာတော့ပို့ပြီးတော့အဆင်ပြေလာပေါ့နော်။အရင်တော့ဆိုလို့ရှိရင်ကာစီယုံမှာဆိုင်ယုံအရောက်တောင်းမှာဈေးရောက်တောင်းမှာပစ္စည်းကိုတွေ့တော့မှဝယ်လို့ရပါခုဆိုလို့ရှိရင် platform တွေအများကြီးဖြစ်လာတော့ဟိုကိုယ်အင်းတွေကကိုယ်အခက်ကိုယ်ခက်တဲ့ကိုယ်မထွက်ဖက်တော့လေဟိုရှိတဲ့ပစ္စည်းတွေကို online နေကြည့်ပြီးတော့ဟိုမေးခွန်းရှိတယ်လမ်းမေးလို့ရတယ်အာပြီးတော့ရှိုင်းပစ္စည်းကိုဒီကိုယ်တကားချိရောက်တဲ့ချိကို delivery service နဲ့မှာလို့ရတယ်ဆိုတော့ဟိုအရင်တော့ပုံပြီးအဆင်ပြေလာပါတယ်
အဲ့တော့မှာလို့ရတယ်ဆိုတော့ပစ္စည်းတွေကဘယ်လိုပစ္စည်းမျိုးတွေလဲအစားအသောက်တွေလားအိမ်သုံးကုန်ပစ္စည်းလားဘယ်လိုမျိုးပါလဲ
COVID-19 မစကင်တော့ကြတော့ချက်ပီးသားအစားအစာတွေပုံများရပါတော့ ready made food တွေဟိုဘဝင်ကားကိုခေါက်ဆက်တော့လို့ဟာမျိုး grab food တွေမှာပြီးတော့အိမ်ကြီးလာပို့တာမျိုးပိုရှိတယ်အခုဟိုပါ COVID-19 ဖြစ်ပြီးွားတော့အဲ့ဒါအပြင်ဟိုတခြားကုန်ကျန်းလို့ခေါ်မှာပေါ့နော်အဲ့လိုမျိုးဆန်တို့စီတို့ကုန်ကျန်းလာဟာမျိုးတွေလည်းရရတယ်နောက်ပြီးတော့အိမ်မှာအသုံးဆောင်ပစ္စည်းလည်းအိမ်သားစေးရည်အစားလက်စေးရည်ပြီးလို့ရှိရင်အဲ့လိုမော့တိုက်တဲ့ရည်အစားအကုန်လုံးonline နေပြီးတော့တခြားကြည့်ပြီးဈေးတွေပဲ compare လုပ်ပြီးတော့အိမ်နေတော့ဒီမှာပို့ပြီးတော့မှာလို့ရတာပုံများလာတယ်ကျွန်တော်တွေ့ရတယ
်ဝန်ဆောင်မှုတွေတော်တော်များများရှိလားဥမာဟိုကိုမှာတဲ့ company တိုင်းရဝန်ဆောင်မှုပေးလာဒီလိုမျိုး delivery service တွေလုပ်ပေးလာ
အခုနောက်ပိုင်းမှာတော့ဟိုနောက်ဆုံးအိမ်ထဲမှာစိုက်တဲ့ pumping ဟို indoor plant တွေမှာတာအစသူတို့ကခလျားနေပြီးတော့ဟိုဟာ courier service ပေါ့နော်ခလျားနေပြီးတော့ပို့ပေးတဲ့ company တခုကိုတုံးပြီးတော့အိမ်နေတော့ဒီပို့ပေးရတာဟိုပုံများလာကြတယ်ဆိုလူကြလားဆိုင်တယောက်ဆိုင်တစ်ခုဖွင့်ထားပြီးသူကိုယ်တိုင်တော်ပြီးအိမ်ထိမပုတ်ပေးနိုင်တာပေါ့သူခလေရ service တခုကိုတုံးပြီးတော့ဝယ်ယူသူရဲ့အိမ်ထိရအောင်ပို့ပေးတဲ့ service တွေပို့များလာ
ရန်ကုန်မြို့နေရာတော်တော်များများမှာမလိုအပ်ရင်အိမ်ပြန်မထွက်ရညွှန်ကြားချက်တွေရှိချင်အတွင်းစားတောက်ဆိုင်တွေဟာ online ကနေမှာသူတွေစီအရောက်ပို့ပေးတဲ့ဝန်ဆောင်မှုတွေကိုပို့ပြီးကောင်းအောင်လုပ်ပေးတာကိုလည်းကိုအောင်မြို့ကတိုးတက်မှုလို့မြင်ပါတယ
် COVID မစခင်တော့လည်း food delivery service ပေါ့ကြာအများကြီးမရှိဘူးလေတခုနှစ်ခုလောက်ပဲရှိရတော့သူတို့ပြန်ပက်လည်းတိတ်မရှိတော့မနေ့ပြောရင်တော့အဲ့လောက်ထိလေလူတွေကတိတ်မမှားကြဘူးတိတ်ပြီးတော့ပေးချာချာမလုပ်ပေးဘူးပေါ့နော်အကန့်အသတ်နဲ့ပဲဟိုပါလို့ရတယ်ပေါ့နော်အချိန်တိုင်းနဲ့ပါလို့မရအောင်မလို့ရချင်တဲ့ဟာမှရမယ်လို့မျိုးပေါ့တာအခုကျတော့ service payment company ကပုံများလာတော့ပြန်ပက်ကြတယ်ပုံများလာကြမလို့ဒီ company ကမပေးလို့ဆိုရင်နောက် company ကအဲ့ဒီကောင်းတဲ့ service မျိုးပို့ပေးနိုင်တယ်ဒါမှမပေးဆိုရင်နောက် company နဲ့တခုရှိတယ်ဆိုတော့အဲ့လိုမျိုးရွေးစရာတွေပုံများလာတော့သူတို့ရဲ့ standard တွေလည်းအလိုလိုနေမြင့်လာတယ်သူတို့ customer တွေကိုအော်နည်းနည်းဂရုစိုက်တဲ့ဟာလည်းပို့ပြီးတော့အရင်ကထက်စားလို့ရှိရင်ပို့များလာတယ်ပေါ့နော်အများကြီးအဲ့ဒီမှာတိုးတက်လာတယ်လို့ကျွန်တော်ထင်မြင်ပါတယ
်အင်တာနက်ဆက်သွယ်မှုရဲ့ကျေးဇူးကြောင့်အားလုံးချိတ်ဆက်နိုင်တဲ့ခေတ်မှာဒီနည်းပညာကိုအသုံးချရင်အကျိုးများတယ်ဆိုတာကိုစီးပွားရေးလုပ်ငန်းတွေကပို့ပြီးတော့သဘောပေါက်လာကြတာပါအထူးသဖြင့်အကန့်အသတ်တွေရှိချိန်မျိုးမှာနည်းပညာကိုမသုံးရင်ကိုယ်စီးပွားရေးနောက်ကျန်ခဲ့မယ်ဆိုတာပို့ပြီးမြင်သာလာပါတယ
်အခုဆိုလို့ရှိရင်ဟော Grab Food တို့ပါလို့ဆိုလို့ရှိရင်မှားလိုက်တာနဲ့ update ကို9မိနစ်တခါဆိုင်ရောက်နေပြီဆိုင်မှာပစ္စည်းယူနေပြီဟိုကချက်ပြီးပြီအဲ့လိုမျိုးအပြင်ကိုတကယ်လာဖို့အချိန်မှာလဲ online ကနေ tracking ကိုအိမ်သားတိဘယ်လောက်ရောက်နေလဲဆိုတာမျိုး GPS ကနေ track လုပ်လို့ဟာမျိုးကြည့်လို့ရတယ်ပေါ့နော်အဲ့ကြောင့်မလို့အရင်ကချက်တော့အများကြီးပိုအဆင်ပြေလာတယ်နောက်ပြီးတော့သူတို့ delivery company တို့တော်များလည်းသူတို့ရဲ့ business ကအခုအရင်အရေးပါလာတဲ့အကြောင်းမလို့တေချာလုပ်ပေးတယ် delivery လာပို့ပေးရကလေးရဆိုလို့ရှိရင်လည်းကျမရင်းနဲ့ပို့ပြီးတော့ညီညွတ်အောင်ကာကွယ်ရေးလောက်တဲ့ဟာကပို့လို့လာတယ်လို့ကျွန်တော်တွေ့ရအောင်နော် mask ဝတ်ထားတာတို့ပြီးတော့ hand sanitizer တို့တုံးတာတို့ပြီးလို့ရဲ6ပေအကွာနေစက် PC တွေကိုပေးတာမျိုးအဲ့လိုဟာမျိုးတွေတို့ train တစ်ချက်လောက်ထားရတယ်တွေ့ရတယ်။ဒါ customer service ဘက်မှာလည်းအရင်တက်စားလို့ရှိရင်မျိုး customer နဲ့စကားပြောတာအစား phone service customer ပဲလာရောက်နေပါလိမ့်မယ်အတိလောက်တာအစားအရင်တက်စားရင်တော့အများကြီးပိုကောင်းလာတယ်
covid ကြီးဖြစ်တော့မှမြန်မာနိုင်ငံမှာမှမဟုတ်ဘူးပေါ့เนาะဘယ်မှမဆိုဒီနည်းပညာရဲ့အရေးပါမှုဒီနည်းပညာရဲ့ဟိုအသုံးဝင်မှုလူတွေကပို့ပြီးတော့မှ appreciate လုပ်လာကြတည်လာကြတယ်ပေါ့လေဆိုတော့ကိုအောင်မျိုးအနေနဲ့ရောတကယ်လို့များဒီလိုမျိုးဝန်ဆောင်မှုတွေဒီလိုမျိုးနည်းပညာတွေမရှိဘူးဆိုလို့ရှိရင်ကိုယ့်ရဲ့နေတတူပါပေါ့เนาะနေနေထိုင်ရေးစားရေးတောက်ရေးအလုပ်ကအဆင်ပြေနိုင်ပါမလား
အခုကျွန်တော်ဆိုလို့ရှိရင်ဟိုက match လောက်ကုန်နေတဲ့ရန်ကုန်မှာပိတ်သွားတော့စိုင်းနေပါမှာတွားပြီးတော့တိတ်မပွဲရဲလို့ဒီဖြစ်တဲ့ဟို COVID-19 ကဘယ်လောက်အခြေအနေဆိုမှလည်းမသိဘူးဘယ်လိုကူးမလဲ information တိကျမသိတဲ့အချိန်မှာမတော်ရပဲအကောင်းဆုံးပဲဆိုပြီးတော့ဟိုအိမ်ရနေပြီးတော့လို့မှားပြီးအိမ်နေအောင်အထိရောက်လာတဲ့ service ရှိတော့အများကြီးတော့ပိုအဆင်ပြေပါတော့ food delivery ရောကျန်တဲ့ရှိသမျှ delivery မှာအခုချိန်မှာ digital marketing ကိုမလုပ်လို့ရှိရင်မရဘူး digitally ဟိုပစ္စည်းတွေကို online တစ်ဆင့်ရောင်းနေဥစ္စာကမြန်မာနိုင်ငံမှာအရင်တော့ရှိတော့ရှိတယ်နှင်းနေတယ်အခုချိန်မှာကျတော့မရှိမနေရတဲ့မျိုးဖြစ်သွားတာပေါ့နော်အာပြည့်တခုရှိတာဟိုရန်ကုန်မြို့ကလည်းနည်းနည်းဟိုတခြားမြို့တွေဆိုလို့ရှိရင်အဲ့လောက်ကြီးမကြီးဘူးဆိုတော့သူတို့ section တွေနဲ့ခွဲလိုက်ပြီးတော့ဒီနားမှာလို့ရှိရင်ဘယ်သူကပို့ပေးမလဲဒီနားမှာဘယ်သူကပို့မလဲဆိုရင်စနစ်ခွဲလိုက်ပြီးလောက်လိုက်တော့အာပို့ပြီးတော့အဆင်ပြေတာတော့ကျွန်တော်ထင်တယ်အရင်ထက်သာလို့ရှိရင်လေ
ရန်ကုန်မြို့မှာနေတဲ့ကိုအောင်မျိုးဖြစ်ပါတယ်မြန်မာနိုင်ငံမှာ covid ကာလသွားရေးလာရေးအခက်အခဲရှိချိန်မှာအစားအသောက်နဲ့လူသုံးကုန်ပစ္စည်းတွေကို online ပေါ်မှာအလွယ်တကူဝယ်ယူနိုင်ကိုယ့်စီအရောက်ပို့ပေးနိုင်လို့သူအပါအဝင်တော်တော်များများကအဆင်ပြေတယ်လို့ပြောကြသလိုဒီလုပ်ငန်းတွေအခုထက်ပိုပြီးတိုးတက်ကျယ်ပြန့်လာကြဖို့မျှော်လင့်နေကြပါတယ်ရှင်ကျွန်မဆုမြတ်ပါမှာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခက်ဆားနေတာတွေချင်ပေါ်ကြောကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်းသွင်းလာမှာပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။ Facebook လူမှုကွန်ရက်စာမျက်နှာကုမ္ပဏီကသူ့ရဲ့ပြန်ပေး TikTok လိုမျိုးကိုပိုင်လူမှုကွန်ရက်တစ်ခုကိုတော့ဒီလအစောပိုင်းတုန်းကပဲစပြီးပွဲထုတ်သွားပါတယ်။ American ပါဝင်နိုင်ရင်50ကျော်မှသုံးနိုင်မှာပါ။လူကြိုက်များရဲ့ Instagram app ထဲမှာ Reels လို့တမ်းပဲပေးထားတဲ့ဗီဒီယိုဝင်ဆောင်မှုတစ်ခုကိုထည့်သွင်းလိုက်တာပါ။အဲ့မှာဒေသချင်းတွေကိုလည်းထည့်ထားပေးပြီးတော့ကိုကိုကိုဗီဒီယိုရိုက်ကူးပြီးတော့ကိုယ့်ရဲ့ Instagram လူမှုကွန်ရက်အကောင့်မှာပဲတင်လို့ရတဲ့ဝန်ဆောင်မှုဖြစ်ပါတယ်။တရုတ်နိုင်ငံက ByteDance ကုမ္ပဏီရဲ့ American နိုင်ငံတွင် TikTok လုပ်ငန်းပိုင်းကိုဝယ်ယူဖို့ Microsoft ကုမ္ပဏီကဆွေးနွေးနေတယ်ဆိုတဲ့သတင်းတွေထွက်လာပြီးရပိုင်းတွင်မှာဒီ Instagram ကနေပြီးတော့ဒီလိုဝန်ဆောင်မှုထွက်လာတာပါ။ဒီအချက်လက်ဆိုင်ရာလုံခြုံရေးစိုးရိမ်မှုတွေကြောင့် TikTok နဲ့တရုတ်ပိုင်းတခြား application တချို့ကို American ဘက်ကပိတ်ပစ်မယ်လို့ချင်းချောက်တဲ့အချိန်မှာ TikTok လုပ်ငန်းခွဲတွေကို ByteDance ကရောင်းချလွှဲပြောင်းဖို့သဘောတူထားတယ်လို့သိရပါတယ
် How to make seamless transitions using a line in Reels First click the timer icon and select where in your reel you want your transitions to happen Now get on the stage hit record and do your thing
အခုလိုမျိုး Reels နဲ့ Video ကနေလုပ်လို့ရတဲ့ application ထွက်လာတာကြောင့် Facebook နဲ့ TikTok အကြားမှာတစ်ဖက်နဲ့တစ်ဖက်လုပ်ငန်းရှင်ပြိုင်မှုတွေပို့ပြီးကြီးလာပါတယ်။ပြီးရတဲ့နှစ်နှစ်အတွင်းမှာ American က10ကျော်သက်တော်တော်များများက TikTok ဘက်ကိုအသုံးများလာတာမျိုးအခုလိုမျိုး Facebook ကလည်းအဲ့10ကျော်သက်တွေကိုပြန်ပြီးဆွဲဆောင်နိုင်ဖို့ကြိုးပမ်းလာတာပါ။Reels video application ကို2018ခုနှစ်မှာ Brazil နိုင်ငံမှာပထမအဆုံးအချိန်စမ်းသပ်ခဲ့ပြီးတော့အဲ့ဒီကနေပြင်သစ် Germany နဲ့ India တို့မှာပါစမ်းသပ်အသုံးပြုခဲ့ပါတယ်။ပြောရရင်တော့ဒီ TikTok ရဲ့အကြီးဆုံးဈေးကွက်က India နိုင်ငံမှာဖြစ်ခဲ့ပြီးတော့ပြီးခဲ့တဲ့လကတော့တရုတ်နဲ့ India နိုင်ငံနေဆက်ပြသနာကြောင့် India ဘက်က TikTok ကိုတားမြစ်ပေးပြင်ခဲ့ပါတယ်။ Facebook အနေနဲ့ Lasso ဆိုတဲ့တခြား app တစ်ခုကိုထွင်ပြီးတော့ TikTok နဲ့ဝန်ပြန်မှုအကျိုးစားခဲ့ပေမဲ့လူများများဆက်စား app ကိုမသုံးခဲ့ပါဘူး။ Facebook ကအခုလိုမျိုးဒီ application အသစ်လုံလာတာကြောင့်အခု Reels ကပုံတူကူးချလာတာဆိုပြီးတော့ TikTok အမှုဆောင်အရာရှိချုပ် Kevin Mayer ကပြောခဲ့ပါတယ်။ Facebook ကပထမခေါ်ချတဲ့ Lab Show App ကမအောင်မြင်တဲ့အခါလူတော်တော်များများသုံးတဲ့ Instagram App ကိုအခြေခံပြီးအခု Reese ကိုသုံးလာတာပါလို့သူကပြောပါတယ်။ဒီကွယ် online လမ်းမကိုကြိုးစားကြတဲ့ American လူပညာကုမ္ပဏီနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့။ဒီ American လူတော်ကြားနာပွဲတစ်ခုမှာတော့ Facebook နဲ့အဲ့လိုမျိုးဆွဲချင်မျိုးနဲ့ရေးဆွဲခဲ့ရပါတယ်။အဲ့ဒါကတော့ Facebook နဲ့ Instagram ချင်တဲ့ Instagram ကိုလိုက်ပြီးတော့အတုခိုးတယ်ဆိုပြီးတော့ဒီ American လူတော်အမတ်တွေကပြောခဲ့တာပါ Instagram လုပ်ငန်းရဲ့ဒုတိယဥက္ကဋ္ဌ Visual Shah ကတော့အခုလိုမျိုးသူတို့ပုံစံတူညီတယ်ဆိုပြီးပြောနေတာမှန်တယ်ဆိုပြီးတော့ဝန်ခံသွားပါတယ်ဒါမဲ့ဒါဟာ Facebook team အနေနဲ့တခြားဆက်ဆက်တဲ့လုပ်ငန်းကနေအခုလိုစဉ်းစားချက်မျိုးဖြစ်လာခဲ့တာလို့သတင်းတော်တွေကိုသူက online လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်Instagram အနေနဲ့ Reels ကတစ်စက်အမြတ်ဆုံးရှာမဲ့သူတွေကြောင့်လုပ်ငန်းတွေကိုတော့ခွင့်ပြုဖို့အစီအစဉ်တော့မရှိသေးပါဘူးတဲ့။ဒါမဲ့လေလူငယ်အကပညာရှင် Merrick Hannan နဲ့ဂီတပညာရှင် DS လိုမျိုး online ပေါ်ကလူငယ်အကျော်မော်တွေအသုံးပြုအခု Reels ကပွဲထုတ်လာတာတွေ့ရပါတယ်ရှင်။အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနေအင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါလိမ့်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
Remember, H-A-R-D, hard go, chikane, idiom don we go, timbya pi mamu, but mauzo.
Hard time.
Go timbya pi mami. H-A-R-D, hard ga, keta, T-I-M-E, time ga, ching, suro, zakabait kunye, long out, dibe ga, kete, chimo. Idiom suret, to white, dibe ga le, diniyama, sinelu, suyama ba.ဘဝမှာအကြအတဲတွေစင်ရမှုတွေဒုက္ခဒုက္ခတွေအထူးသဖြင့်ငူရေးကြီးကြက်တဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကို hard time လို့ရည်ညွှန်းပြောတာဖြစ်ပါတယ်။ဒီသုံးကို hard times ဆိုပြီးတော့ s ထည့်ပြီးတော့လည်းသုံးလို့ရပါတယ်။ hard time အသူနဲ့ပတ်သက်လို့ George Grove ပြီးတဲ့ဥပမာကိုနားစင်ကြည့်ကြရအောင်
။ My mother had a hard time bringing us up.Since my father died 10 years ago.
Chino miha, lungere senika chino ape sombi nao pai ma, chino rogo lula miyao aung chila yara, atoli dukha yao kere li lu dibe ya bare. Umago narukhao nasin chija ya aung.
My mother had a hard time bringing us up since my father died 10 years ago.
Hard time ni duwebi?
Give someone...A hard time.
ဆိုတဲ့အသုံးကိုလည်းဆက်လက်တင်ပြလိုပါတယ်။စာလုံးပေါင်းက GIVE give ကပေးတာ SOMEONE someone ကတူတယောက်ရဲ့ A ကတစ်ခုတစ်ခါ HARD hard ကခက်တာ TIME time ကအချိန်ဆိုတော့စကိုက်ခွန်ရဲ့တိုက်ရိုက်ဒီပဲကတော့လူတူတယောက်ကိုခက်ခဲတဲ့အချိန်ပေးတာပေါ့။idiom ဆိုရဲတဲ့ဝတ်ဒီပဲကတော့လူတူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသာဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လုပ်တာကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking me to do a lot of things in a short time
ကျွန်တော်ဆရာသမားကကျွန်တော်ကိုစိတ်ညစ်ရအောင်လုပ်နေလေရဲ့အချိန်တိုတိုအတွင်းမှာခိုင်းထားတာလုပ်ဆရာတွေကလည်းတပုံကြီးပါပဲဗျာလို့ထိပ်ပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking me to do a lot of things in a short time
ခုဆက်လက်တင်ပြပေးမှာကတော့
hard feelings
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းကH-A-R-D, hard ga, keta, majora, F-E-E, feelings feelings ကခံစားချက်တွေဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီဘက်ကတော့ခက်ခဲတဲ့ခံစားချက်တွေပေါ့ idiom ဆိုတဲ့သူဝိုက်ဒီဘက်ကတော့မတည့်တာမကျေနပ်မှုရှိတာလူတဦးနဲ့တဦးကြားစိတ်ခူတာမခေါ်မပြောတာစသဖြင့်ကိုဆလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ Josh ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် There's hard feelings between the two familiesAs there's competition in doing business.
Eri midasu nisu jama, say matimyamuri shinilie. Sibai lo yama, a pian assign shijalu pite lu tibi yabari. Umago not a cow nasinjayao.
There's hard feelings between the two families, as there's competition in doing business.
Jongjaido, hard feelings yashima.No no ဆိုတာကိုထားပြီးတော့
no hard feelings
ဆိုတဲ့အသုံးကိုလည်းတင်ပြပါစီကျမတို့မြန်မာမှာတော့ no hard feelings ဆိုလို့ရှိရင်စိတ်မရှိပါနဲ့စိတ်မဆိုးပါနဲ့လို့ရည်ညွှန်းပြောတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John and David argued yesterday but there were no hard feelings between the twoThey are as friendly as ever.
John and David do mani ga saka mya ja de li. Da bi me lo thoro nu u ja sei ma so ja bu. Akhin ami ma pyet ja bu lo David ya ba de. U ma go naw ta khaw na sin chi ja ya aw.
John and David argued yesterday, but there were no hard feelings between the two. They are as friendly as ever.
Ku se le tin pya pi ma ga ro
Hard to swallow.
ဖြစ်ပါတယ်။စာလုံးပေါင်းက H-A-R-D, hard ကခက်တာ D-O-2-S-W-A-L-L-O-W, swallow ကမျိုးချတာဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီဘက်ကမျိုးချရခက်တာပေါ့ရှင်။ဒီနေရာမှာတမန်အဖြစ်တော့မျိုးချရခက်တာဟာအစားအစာဖြစ်ပေမဲ့လို့လေ idiom ဆိုတဲ့ the white ဒီဘက်ကတော့လူတဦးအနေနဲ့လက်ခံဖို့ခက်ခဲတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ It's hard to swallow that women do not get equal pay with men for equal work.
အမျိုးသမီးတွေနဲ့အမျိုးသားတွေကြားအလုပ်ချင်းတူတူလုပ်ကြပြီမဲ့လို့လစာကြတော့တူတူမရကြတာလက်ခံရခက်လာပါတယ်လို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It's hard to swallow that women do not get equal pay with men for equal work.
ခုနောက်ဆုံးတင်ပြပေးမှာကတော့
hard of hearing.
ဖြစ်ပါတယ်။စာလုံးပေါင်းက H A R D hard ကခက်တာ O F of H E A R I N G hearing နားကြားရတာဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီဘေကတော့နားကြားရတာခက်တာပေါ့ဒီသုံးရဲ့ idiom အသေးပေကတော့ရှင်းပါတယ်။နားကောင်းကောင်းမကြားရတာ၊နားနည်းနည်းလေးနေတာကိုရည်ညွှန်းပြောတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ My grandmother is hard of hearing. So I have to shout to make her understand what I want to say.
ကျွန်တော်ဘွားကသိနားမကြားဘူး။နားနည်းနည်းလေးနေတယ်။ဒါကြောင့်ကျွန်တော်ပြောချင်တာကိုသူနားလည်ရအောင်អော်ပြီးတော့ပြောရတယ်လीလို့ထိပ်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My grandmother is hard of hearing, so I have to shout to make her understand what I want to say.
တို့ရရှိမြကိုဒီသတင်းပါ hard ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
a hard time, give someone a hard time, hard feelingsHard to swallow, hard of hearing.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ Russian ဆိုရဟာသူ့ရဲ့အင်္ဂလိပ်နိုင်ငံကြီးသူ့အပေါ်မိခိုအားထားလာအောင်လှုပ်ဆောင်တဲ့အနေနဲ့သူတို့ဖြင့်လွန်ခဲ့တဲ့နှစ်အနည်းငယ်တွင်အတ္တလန်တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်စီမှာရှိနေတဲ့နိုင်ငံတွေကဒီမိုကရေစီအဆောက်အအုံနဲ့အားနည်းလာအောင်လှုပ်ဆောင်နေပါတယ်။ဒ ဒါကြောင့်လည်းရုရှားအစိုးရရဲ့မကောင်းတဲ့အဲ့ဒီလောက်ရတွေကိုခုခံတွန်းလှန်နိုင်မဲ့ Malign Kremlin Influence Development Framework CMKI ဆိုတဲ့အဖွဲ့ကို USAID ကပြီးခဲ့တဲ့နှစ်ရာသီအတွင်းတည်ထောင်ခဲ့ပါတယ်။ဥရောပအာရှနဲ့ဥရောပအကြနိုင်ငံတွေကမိဖက်နိုင်ငံတွေဒီမိုကရေစီအားနည်းလာအောင်လှုပ်ဆောင်နေတဲ့ရုရှားအစိုးရရဲ့ဆောင်ရွက်မှုတွေကိုစီးပွားရေးနဲ့ဒီမိုကရေစီနည်းလမ်းအရခုခံတွန်းလှန်နိုင်မဲ့အစီအစဉ်တွေကို USAID ကချမှတ်ဆောင်ရွက်နေပါတယ်။ CMKI ဟာရုရှားနိုင်ငံနဲ့ရုရှားလူမျိုးတွေအတွက်ရည်ရွယ်လှုပ်ဆောင်ခြင်းမဟုတ်ကြောင်းဥရောပအာရှနဲ့ဥရောပအကြနိုင်ငံတွေဆိုင်ရာ USAID လက်ထောက်အုပ်ချုပ်ရေးမှူးBrock Bierman ကပြောပါတယ
် It's designed to help countries make their own decisions to make them more self-reliant to make them more independent to allow them
အတိုင်းပြည်တွေအနေနဲ့သူတို့ကိုယ်ပိုင်ဆုံးဖြတ်ချက်ချနိုင်ဖို့ကိုယ်အားကိုယ်ကိုနိုင်ဖို့တည်ကြလွတ်လပ်ပြီးကိုယ့်ခြေောက်ပေါ်ကိုယက်တည်နိုင်ဖို့သူတို့ကိုဆုံးဖြတ်ချက်ချခွင့်ပေးဖို့စီမံပေးတာဖြစ်ပါတယ်လို့ USAID လက်ထောက်အုပ်ချုပ်ရေးမှူး Brock Bierman ကပြောခဲ့ပါတယ် CMKI ဟာကဏ္ဍ၄ခုကိုအဓိကအာရုံစိုက်ဆောင်ရွက်နေတယ်လို့လည်းသူကဆက်ပြောပါတယ်
First and foremost, democracy and governance, which basically is an effort to help build democracies in all of our countries. Allow people to decide the path forward. ပထမဆုံးအချက်ကတော့
democracy နဲ့အုပ်ချုပ်မှုဖြစ်ပါတယ်။အခြေခံအဖြစ်နိုင်ငံတိုင်းမှာ democracy ထွန်းကားလာရေးအတွက်ကူညီဆောင်ရွက်ပေးတာပြည်သူလူထုအနေနဲ့အုပ်ချုပ်တဲ့အစိုးရဟာဘယ်လိုပုံစံကိုလိုချင်တယ်ဆိုတာကိုဆုံးဖြတ်ခွင့်ပေးတာအစိုးရအဖွဲ့ထဲမှာကိုယ့်ကိုယ်ကိုစားပြုတဲ့ကိုယ်စားလှယ်ကိုရွေးချယ်ပိုင်ခွင့်ပေးတာဖြစ်ပါတယ်။ဒုတိယအချက်ကတော့ကျွန်တော်တို့အနေနဲ့သတင်းမားတွေဟန်တာရေးနဲ့လွတ်လပ်တဲ့မီဒီယာထွန်းကားလာရေးလှုပ်ဆောင်ပေးတာပါလူမှုအနေနဲ့သတင်းတွေအပေါ်ယုံကြည်စိတ်ချရမှုရှိရေးဟာအရေးကြီးပါတယ်တတိယအချက်ကတော့လောင်စာဆွန့်အင်ပါနိုင်ငံတိုင်းဟာလောင်စာစီဖူလုံမှုရှိဖို့လိုအပ်ပါတယ်လို့လက်ထောက်အုပ်ချုပ်ရေးမှူး BMN ကပြောပါတယ်စရုံထားတဲ့နောက်ဆုံးအချက်ကတော့စီးပွားရေးကဏ္ဍဖြစ်ပါတယ်နိုင်ငံတိုင်းဟာသူတို့ကြိုက်နှစ်သက်ရာတိုင်းပြည်နဲ့ကုန်သွယ်ရေးလှုပ်ဆောင်ခွင့်ရှိတင်ပါတယ်လို့ဆိုပါတယ်တိုင်းပြည်တွေမိခိုအားထားမှုပြုလုပ်အောင်လှုပ်ဆောင်နေတာရုရှားအစိုးရနဲ့သူ့ရဲ့တဆင့်ကနိုင်ငံတွေကြီးပဲမဟုတ်ပါဘူး။အားနည်းတဲ့နိုင်ငံတွေကိုအခွင့်အကောင်းယူအသုံးချဖို့ကြိုးစားနေကြတဲ့မကောင်းတဲ့နိုင်ငံအများအပြားရှိနေပါတယ်။အဲ့ဒီထက်မှာတရုတ်ပြည်သူသမ္မတနိုင်ငံနဲ့သူ့ရဲ့မူမမာနဲ့လုပ်ရက်တွေကိုပံ့ပိုးပေးနေတဲ့ကုမ္ပဏီတွေလည်းပါဝင်ပါတယ်လို့အုပ်ချုပ်ရေးမှူး BMN ကပြောပါတယ
် We're looking to make sure that again we help our countries be more self-reliant they understand the agreements they're coming into or getting into with China
ကျွန်တော်တို့နိုင်ငံတွေကကူညီဆောင်ရွက်ပေးနေတာပါတရုတ်နိုင်ငံနဲ့သဘောတူညီမှုလုပ်ဆောင်ရင်ဘလို့အကျိုးဆက်တွေဖြစ်မယ်ဆိုတာသူတို့နားလည်သဘောပေါက်ကြပါတယ်သူတို့အသုံးပြုနေတဲ့နည်းပညာတွေနဲ့စက်ပစ္စည်းတွေဟာစိတ်ချယုံကြည်ရရလားတစုံတယောက်ရဲ့ကိုယ်ရေးကိုယ်တာအချက်လက်တွေပါသွားမလားဆိုတာသိကြအောင်လုပ်ဖို့လိုပါတယ်။နည်းပညာရယူဖို့ပဲဖြစ်ဖြစ်ငွေချီးဖို့အတွက်ပဲဖြစ်ဖြစ်ထိုးလိုက်တဲ့လက်မှတ်ဟာဘလို့အကျိုးသက်ရောက်မှုတွေရှိမလဲဆိုတာကိုနားလည်သဘောပေါက်ဖို့လိုအပ်ပါတယ်လို့ USAID လက်ထောက်အုပ်ချုပ်ရေးမှူး Brock Bierman ကပြောခဲ့တာပါ။ CKMI အကြောင်းစိတ်ဝင်စားသူတွေအနေနဲ့ www.usaid.gov website ကိုတွားရောက်ပြီး USAID ရဲ့လှုပ်ဆောင်မှုတွေကိုလေ့လာကြည့်ရှုနိုင်ကြအောင်လဲ USAID လက်ထောက်အုပ်ချုပ်ရေးမှူး Brock Bierman ကအကြံပြုပြောကြားခဲ့ပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
အခုကတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးမှာပါ American Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံကိုတနင်္လာနေ့မှာစတင်လိုက်ပြီးသမ္မတဒေါ်နယ်ထရန့်ကိုဒုတိယ၄နှစ်သမ္မတသက်တမ်းအတွက်ပါတီကိုစားပြုရွေးကောက်ခံဖို့ထပ်မံရွေးချယ်လိုက်ပြီးဖြစ်ပါတယ်။နိုင်ငံသမိုင်းမှာအရေးကြီးဆုံးရွေးကောက်ပွဲဖြစ်ကြောင်းအခုရွေးကောက်ပွဲမှာစားရိုက်ကနေစပေးဖို့မဲထင်မှုနဲ့ရွေးကောက်ပွဲကိုအကြံဖန်လုပ်ဖို့ဒီမိုကရက်တစ်ဂျန်စီနေတယ်လို့လည်းသမ္မတကဆွတ်ဆွဲပါတယ်။အာရဗ်စော်ဘွားများပြည်ထောင်စု UAE ကိုအမေရိကန်ဘက်ကလက်နက်ရောင်းချမှုတွေမှာအရှေ့လေပိုင်းဒေသတွင်အစ္စရေးရဲ့စီးရီးတောင့်တင်းအာသာစီးရီးကိုအတိအချာထဲ့သွင်းစဉ်စားဆောင်ရွက်မှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။တနင်္လာနေ့အထိအစိုးရထုတ်ပြန်ထားတဲ့စီးရင်တွေအရမြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်ခံထားရသူအတည်ပြုလူနာ484ဦးရှိသွားပြီဖြစ်ပြီးကုသမှုခံယူပြီးပျောက်ကင်းလာသူက342ဦးနဲ့သေဆုံးသူ6ဦးရှိခဲ့ပြီးဖြစ်ပါတယ်။ VOE ရဲ့အင်ကန်းနေမနေ့ခင်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုထုတ်လင့်ပေးနေတဲ့မနေ့ခင်တနအိစာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့၈နာရီကနေ9နာရီအထိလိုင်းဒိုမီတာ16 19 41တို့ကနေပြန်လည်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOE အစီအစဉ်တွေကိုအပင်းနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။
တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.